Welcome to the Voice of America in Burmese.
ဒီမနက်ကနေနိုင်ငံသားအလုံးဘေးရန်တွေပေါင်းကင်းဝေးတဲ့ Christmas အခါသမယဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ25ရက်စနေညပဲ Christmas နေ့ဗီဒီယိုရုပ်သံစီစဉ်တွေကိုမဆန်တော့ကြီးည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီဗီဒီယိုအစီအစဉ်ကိုလိုင်းဒိုမီတာ25 40 50တို့ပြင်ပထမနာရီဘက်မှာနှစ်လိုက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ် Facebook YouTube တို့မှာလည်းထုတ်လွှင့်ချိန်တွင်ဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာဒီညအစီအစဉ်မူကကျွန်တော်ကျော်ကျော်သိမ်းပ
ါကျွန်တော်ကတော့တပေါင်သားပါမင်္ဂလာခရစ်စမတ်ညချမ်းပါခင်ဗျာဒီနေ့ထုတ်လွှင့်မဲ့သတင်းတွေထဲမှာတော့သခင်ယေရှုဝေးဖွားရာဘက်သလဟမ်ခီးမြို့မှာခီးသွားလာခွင့်ကန်တထားပြီမဲ့ Christmas ပွဲတော်ကိုဒေသခံတွေကကျင်းပခဲ့ကြတဲ့အကြောင်းလွန်ခဲ့တဲ့ရက်အတည်းငယ်အတွင်းက Omicron မျိုးကွဲဗိုင်းရပ်စ်ဟာအာရှပစိဖိတ်တိုင်းပြည်တွေမှာအရင်မှကူးစက်နေတဲ့သတင်းနဲ့ကမ္ဘာတဝန်းလေခီးစဉ်တွေကိုဖျက်လိုက်ရတဲ့သတင်းတွေပါဝင်တခြားသတင်းတွေကိုလည်းဒီကနေ့ကျွန်တော်တို့ကြေညာပေးမှာပ
ါ ဂျေဇူဝါဦးတမောင်တိုင်းညာဝတီခရိုင်မှာစစ်ကောင်စီတပ်ကပစ်တဲ့လက်နက်ကြီးကြီးတချို့နေဆက်ကျော်ပြီးထိုင်းနိုင်ငံပဲကြာတာကြောင့်ထိုင်းစစ်တပ်ကလုံခြုံရေးတိုးမြင့်ထားပါတယ
်ဒီဘက်မှာရှိတဲ့ထိုင်းစစ်တပ်ကတန်ကြကကာနစီနောက်ပြီးတော့အင်ကြီးကြလေးတွေနဲ့စစ်သားတွေပေါ့နော်ဒီဘက်ဖြစ်တဲ့နေရာဘက်ကိုသွားလာတွေ့တယ်နောက
်ကရင်ပြည်နယ်ကဒီကနေ့တိုက်ပွဲအခြေအနေသတင်းပေးပို့ချက်မှာပြည်စုံသိရပါမယ်နိုင်ငံတကာသတင်းတော်တပုတ်မှာသမ္မတဂျိုးဘိုင်ဒန်ပထမနေ့တက်တန်းတွင်နိုင်ငံခြားရေးမူဝါဒပေါ်သုံးသပ်ချက်တွေကိုနားဆင်ရဖို့ရှိပါတယ်အဲဒီနောက်သတင်းပတ်ဆင်ခန္ဓာတွေဖြစ်တဲ့ဒိုးအတန်လူခွင့်ရေးအစည်းအဝေးဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းကောက်နှုတ်စူးစီးတင်ပြချက်တွေကိုစတိုက်နားဆင်ရမှာပါအခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတမောင်တန်းကပြောပြပါမယ်ခင်ဗ
ျဒုတိယနေ့အဖြစ်ခီးသွောလာကွင်းကန့်တတ်ထားပေမဲ့ခရစ်စမတ်ပွဲတော်ကိုသခင်ယေရှုမွေးဖွားရာဘက်သလဟမ်မြို့မှာဒေသခံတွေကကျင်းပခဲ့ကြပါတယ်ပနစ်တုံးကတော့အင်တာနက်ကနေပဲလှုပ်ခွေရပေမဲ့ဒီနေ့မှာတော့လူများပါဝင်ဆင်နွှဲနိုင်ကြတယ်လို့မြို့တော်ဝန်အန်တန်ဆယ်မောင်က AB သတင်းဌာနကိုပြောပါတယ်ကိုဗစ်မဖြစ်ခင်ခရစ်စမတ်နေ့ဆိုရင်အမချမ်းစာဝင်မျိုးကလေးကိုကဘာတဝန်းကလာရောက်ကြတဲ့ခီးတွေကပြန်မြသုံးသန်းရှိတာပါဒါပေမဲ့ဒီနှစ်မှာတော့လူနည်းနည်းနဲ့ပဲဆင်နွှဲကြရတာဖြစ်ပါတယ်လမ်းတွေပေါ်မှာရိုးရာအတိုင်းတိမုတ်ကခုံပွဲလှည့်ခဲ့ကြရပါတယ်ယေရှုဖွားမြင်ခဲ့ရာအထိတ်မှတ်ဖြစ်တည်ထားတဲ့ခရစ်တော်ဖွားတော်မူခြင်းဖျားကြောင့် Church of Nativity မှာတကောင်းရမစ်ဆာဆုတောင်းပွဲကျင်းပခဲ့ကြတာဖြစ်ပါတယ်မိနစ်တုံးကနဲ့ရှင်းလိုက်ရင်တော့ဆုတောင်းပွဲလာသူအများကြီးပိုများတယ်လို့ဖုန်းတော်ကြီးကစုတောင်းဝတ်ပြုကြတဲ့ဒေသခံတွေကိုပြောကြပါတယ်။နိုင်ငံခြားကလာရောက်စုတောင်းဝတ်ပြုလူသူတွေကတော့ခီးသွောလာကွင်းပိတ်ပင်ထားတဲ့အတွက်မတက်ရောက်နိုင်ကြပါဘူး။ဝတ်ပြုကြသူတွေကနှာခေါင်းစည်းတက်ထားကြပါတယ်။ခုလိုဘေးကကြီးကပ်ဘေးကြီးမကြမီပြီးဆုံးသွားပြီးဘက်လဟင်မြို့မှာဖျားဖူးတွေနဲ့ပြည့်နေပါစေကြောင်းစုတောင်းခဲ့တယ်လို့ဖုန်းတော်ကြီးပီယာဘက်တစ္စတာပီဇာဘဲလာက AFP သတင်းဌာနကိုပြောကြပါတယ်။လွန်ခဲ့တဲ့ရက်အနေနဲ့အတွင်း Omicron မျိုးကွဲဗိုင်းရပ်စ်ဟာအာရှပစိဖိတ်တိုင်းပြည်တွေမှာအလျင်အမြန်ကူးစက်နေပါတယ်။တောက်ကြတဲ့ညနေအထိအိန္ဒိယနိုင်ငံမှာ Omicron ကူးစက်တာ403အောက်ရှိတယ်လို့ Time of India သတင်းစာကပြောပါတယ်။တိုင်းပြည်ရဲ့နေရာတော်တော်များများမှာညမထွက်အမိန့်ထုတ်ပြထားပြီးအများပြည်သူသွားလာတဲ့နေရာတွေကိုသွားလာသူတွေဟာကာကွယ်ဆေးပြည့်ထိုးပြီးသူဖြစ်ရမယ်လို့သတ်မှတ်ထားပါတယ်။ New Delhi Municipal အစိုးရကအားကစားရုံညုံကိုစုစုပေါင်းခရင်1500ဆန်ယာယီစေရုံတွေဖြင့်ပြောင်းလဲလိုက်ပါတယ်။စကမူနိုင်ငံမှာတော့ COVID-19 ပိုးအသစ်တွေ့သူတောက်ကြနေမှာ265ယောက်ရှိခဲ့ပြီး82ယောက်က Omicron မျိုးကွဲဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ထိုင်းနိုင်ငံမှာတော့ Omicron ပိုးတွေ့တဲ့သူစုစုပေါင်း205ဦးရှိသွားပြီလို့ကျန်းမာရေးဌာနကတာဝန်ရှိသူတွေကပြောကြားပါတယ်။တရုတ်ပြည်အနောက်မြောက်ကလူရေ33သန်းရှိတဲ့ CN မြို့မှာတော့ COVID-19 ပြည်တွင်းကူးစက်မှုက85ယောက်ရှိတယ်လို့စနေနေ့မှာအစိုးရကပြောကြားပါတယ်။ကမ္ဘာတဝါလေယာဉ်ခီးစဉ်တွေကိုဖျက်လိုက်တာစနေနေ့အထိ4500ကျော်ရှိတယ်လို့ Flight Aware Internet စာမျက်နှာကဆိုပါတယ် Christmas Day မှာဖျက်လိုက်တာကခီးစဉ်အနည်းဆုံး2000ရှိတဲ့နဲ့ American ကအထက်နဲ့အဝယ်ခီးစဉ်900လောက်ရှိပါတယ်ခီးစဉ် 1500 ကျော်ကနောက်ကျနေတယ်လို့ Flight Aware ကပြောပါတယ်တောက်ကြနေမှာဖျက်လိုက်တာခီးစဉ်ပေါင်း1400ဝန်းကျင်ရှိပြီးခီးစဉ်10000ကနောက်ကျခဲ့ကြတယ်လို့ဆိုပါတယ်ခုလိုဖြစ်ရတာကတော့လေယာဉ်မှုတွေနဲ့လေယာဉ်မှုတန်းတွေနေထိုင်မကောင်းလို့ဒါမှမဟုတ် COVID-19 ကူးစက်မှုနဲ့ဆက်ဆက်ပြီး quarantine ဝင်ခဲ့ကြတဲ့အတွက်ကြောင့်ဖြစ်ပါတယ်။ United နေကြောင်းလိုက်တစ်ခုတည်းကတောက်ကြနေစနေခီးစဉ် 200
ဝင်းကျင်ကိုဖျက်ခဲ့ရတာပါဒီပတ်တွင်နိုင်ငံတော်ဥမီခရွန်ကူးစက်မှုတက်သွားတာကလေးပြန်သမှုအဖွဲ့တွေပေါ်မှာဓာတ်ရိုက်တက်ရောက်မှုရှိတယ်လို့လေကြောင်းလိုက်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ပြည်ဦးအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း
90.9 MHz စနေတနင်္ဂနွေမှာတိုင်းလမ်မီတာ190 kHz 95.9 ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ဗီအိုအေကခရစ်စမတ်ညချန်တရကြီးကိုဆက်လက်ကြေညာနေပါတယ်။ကြားပြည်နယ်မှာမျိုးသမီးနဲ့ကလေးတွေပါဝင်လူ30ကျော်အသက်ခံပြီးသူတို့ရဲ့ခန္ဓာကိုယ်တွေမီးလောင်ကျွမ်းခဲ့တယ်လို့ဒေတာကန်တွေမီဒီယာတွေနဲ့ဒေတာကလူခွင့်ရဲ့အုပ်စုတွေကိုကိုးကားပြီးရိုက်တဲ့သတင်းထံကပြောပါတယ်။ ဖရူးဆိုပြိုနယ်မိုးဆိုးရွာနီးမှာတကြီးရွယ်တွေမိမတွေနဲ့ကလေးတွေပါဝင်အိုးအိမ်စွန့်ခွာထွက်ပြေးကြပြီးစစ်တပ်ကတတ်တာခံရရတဲ့လူတွေရဲ့မီးလောင်ကျွမ်းခန္ဓာကိုယ်တွေကိုတွေ့ရတယ်လို့ကျင်းနီလူခွေရေးအဖွဲ့ကစနေနေ့ကပြောကြပါတယ်။ လူခွေရေးချိုးဖောက်ပြီးလူမှုဆန်ရက်စက်မှုတွေကိုကျွန်တော်တို့ပြင်းပြထန်တန်ကောက်ခွက်တယ်လို့ Facebook လူမှုဆာမျက်နှာမှာအဖွဲ့ကပြောထားပါတယ်။စစ်ကောင်စီရဲ့ထုတ်ပြန်ချက်တွေထဲမှာတော့ဖရူးဆိုမျိုးနယ်တွင်လုံခြုံရေးဆောင်ရွက်နေတဲ့တပ်ဖွဲ့တွေကို ထိုင်းနိုင်ငံမဲဆောက်ခရိုင်တဲ့ထွက်ပြေးလာကြတဲ့မြန်မာဒုက္ခသည်တိုင်းကိုစောင့်ရှောက်မယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချာအူချာကခရီးပြုလိုက်ပါတယ်။စေဝါနဲ့စာနာရိတ်ခါခွဲတန်းပေးဖို့အာဏာပိုင်တွေကိုညွှန်ကြားထားတဲ့အကြောင်းဗိုလ်ချုပ်ကြီးပရယုတ်ကတောက်ကြနေတာပြောတယ်လို့ဘန်ကောက်ပို့သတင်းစာကြီးကဆိုပါတယ်။မြန်မာစစ်တပ်နဲ့ကရင်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖ တွေကိုထိုင်းနိုင်ငံကဖွင့်ကွင်ပေးမှာမဟုတ်ဘူးလို့ဗိုလ်ချုပ်ကြီးပရာယုတ်ကပြောပါတယ်။ပဋိပက္ခကထိုင်းနယ်တဲ့ကြုံမလာစေဖို့တပ်တွေကိုညွှန်ကြားထားတဲ့အကြောင်းသူကဆိုပါတယ်။ဒုက္ခသည်တွေကိုနေရာစီစဉ်ပေးပြီးဒေသခံတက်ကြွလှုပ်ရှားသူတွေလူသားချင်းစာနာထောက်ထားမှုကူညီရေးအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ထိုင်းစိုးရကိုနယ်စည်းမချမိတ်ဆွေများအဖွဲ့ကညှိနှိုင်းချက်ထုတ်တောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ဟာကိုလူတို့ကိုကိုလူသားတရားလုံးပေါ်ကျွလွနဲ့ရာဇဝတ်မှုကျွလွနေတဲ့အကြောင်းမြန်မာစစ်တပ်ကိုထောက်ခံနေတာတွေရပ်ဖို့လဲထိုင်းစွာကိုတောင်းဆိုထားပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးတဲ့ AAPB ရဲ့ Christmas နေ့မှတ်တမ်းအရဒီကနေ့စည်ရင်တင်ကြဆုံးသွားတဲ့သူ၁၀ယောက်ရှိတယ်လို့ဆိုပါတယ်။စုစုပေါင်း1385ယောက်တိတ်ဆုံးခဲ့ကြပြီဖြစ်ပါတယ်။ကြဆုံးသွားသူ၁၀ယောက်ကတော့စကိုင်းတိုင်းတပင်းနဲ့ကလေးမြို့နယ်၊တနင်္သာရီတိုင်းလောင်းလုံမြို့နယ်နဲ့မွန်ပြည်နယ်ဘီလင်းမြို့နယ်ကပုံကိုယ်တွေဖြစ်ကြပါတယ်။တကယ်သိဆုံးသွားသူအခြေအတွက်ကတားတယ်လေများနိုင်တယ်လို့ AABB ကဆိုပါတယ်လူပေါင်း 8,154 ယောက်ကဖမ်းဆီးခံနေကြပါတယ်421ယောက်ကိုစီရင်ချက်ချထားပြီးအဲ့ဒီထက်က39ယောက်ကိုတေးတံပေးထားတယ်လို့ AABB စီးမှပြောထားပါတယ
်နောက်ဆုံးသတင်းတွေကိုဦးတမောင်တန်ပြောပြတော့တာပါသမရဂျိုးဘိုင်ဒန်ပထမတနေ့တံတွင်နိုင်ငံတိုင်းမူဝါဒပေါ်မူဝါဒပိုင်းပေါ်၃၀ချက်တွေမကြခင်သိရပါမယ်။ခုရင်ဆုံးတော့ KNB ဘက်ကတိုက်ပွဲအခြေအနေကြည့်အောင်ပါ။ထိုင်းပြည်မှာနေဆက် KNB နယ်မြောက်ရီခရိုင်အတွင်းစစ်ကောင်စီတပ်တွေနဲ့ KNU KNB မျိုးသားလက်မျောရေးတပ်တို့ကြားနှစ်ဖက်တိုက်ပွဲတွေမှာစစ်ကောင်စီတပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးတချို့ထိုင်းနိုင်ငံနဲ့ကြခဲ့ပါတယ်။ဒီအတွက်ထိုင်းမြန်မာနယ်စပ်တစ်ချောင်းထိုင်းစစ်တပ်ကလုံခြုံရေးတိုးချထားပါတယ်။ဒီအကြောင်း VOA သတင်းတော့မေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံ KNB နယ်မြောက်ရီခရိုင်KNU တပ်မ6ထိန်းချုပ်ရနေရာဖြစ်တဲ့၄ K ကော်နေရာကိုစစ်ကောင်စီတပ်တွေကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကိုဒီကနေ့အပါအဝင်၃ရက်ဆက်တိုက်လှုပ်လာခဲ့ပါတယ်။ဒီကနေ့မှာတော့စစ်ကောင်စီရဲ့လေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေအတွင်းမှာအရက်သားတွေထိခိုက်ဒဏ်ရာရမှုတွေလည်းရှိနေပါတယ်။ဒီဇင်ဘာလ25ရက်နေ့မနေ့ပိုင်းကတည်းကစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုအပြင်နေ့လယ်တနာရီကျော်အချိန်မှာလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်မြန်မာဘက်ကဒေသခံရွာသား800ကျော်ဟာထိုင်းဘက်ခြမ်းကိုနေ့လယ်ပိုင်းကစပြီးထွက်ပြေးတိမ်းရှောင်လာနေကြပါတယ်။မနေ့9နာရီကျော်အချိန်လောက်ကမြန်မာဘက်ကပစ်လိုက်တဲ့လက်နက်ကြီးတွေလည်းထိုင်းဘက်ကအင်တလုံးကိုကျက်ရောက်တဲ့အတွက်ထိုင်းဘက်ကလည်းနေဆက်မှာအမြောက်ကားတွေစစ်ကားတွေနဲ့လုံခြုံရေးကိုတွန်းမြင့်ချထားလိုက်ကြောင်း စစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီပေးနေသူတူကပြောပြပါဗျာ။န
ေ့နေ့အာနေ့နေ့လောက်တော့ဟိုဘက်မှာတိုက်ပွဲဖြစ်တယ်ပေါ့နော်။အာတိုက်ပွဲဖြစ်တဲ့ခါကျတော့ရင်းမြန်မှာရှိတဲ့ရွာသားတွေကဒီကမေကူလန်တို့ဟာဥလာတယ်။ဥလာတယ်အဲ့ဒီချိန်မှာပဲထိုင်းစစ်သားတွေကလည်းလုံခြုံရေးပြီးတော့အာကူးပေးတာဖြစ်ရတယ်။အာတစ်ဆက်မှာပဲအာဒီဒီဘက်မှာရှိတဲ့အာထိုင်းစစ်တပ်ကတန်ကြက်ကကာနစီနောက်ပြီးတော့အာအင်ဂျီကားလေးတွေနဲ့စစ်သားတွေပေါ့နော်။ဒီဘက်ဖြစ်တဲ့နေရာဘက်ကိုသွားလာတွေ့တယ်။နောက်ဖြစ်တဲ့ကားလေးပေါ့နော်။လေးကားကြီးကျွန်တော်တွေ့ရတယ်။အဓိကအပြင်ထိုင်းဘက်ချမ်းမှာသူတို့လုံခြုံရေးနေအာဖတ်ကြည့်နေကြတွေ့ရတယ်။အခုသူတို့ယူတဲ့နေရာတော့အာမက်ကော်ဖင်းမက်ကော်ဖင်းဘက်ပေါ့နော
်။
မက်ကော်ဖင်းဘက်မှာအာမူဆောင်ပေါ့နော်။အဲဒီဘက်မှာကားလေးသွားတယ်၊စစ်ကားလေးသွားတယ်၊အမြတ်ကားလေးသွားတာတွေ့ရတယ်။
ကရင်ပြည်နယ်မြောက်ဝတီမြို့ရဲ့တောင်ဘက်စစ်ကောင်စီရဲ့တေဘောဘိုးတပ်စခန်းကနေမနေ့ပိုင်းမှာလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ထိုင်းနိုင်ငံဘက်ချမ်းမော်လီချိုင်းကျေးရွာအတွင်းကလူနေအိမ်တလုံးပေါ်ကြောက်ရောက်ပောက်ကွဲခဲ့တာပါဒီကနေ့မှာပဲစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဆက်ဖြစ်ခဲ့ပြီးစစ်ကောင်စီဘက်က 4K ကော်နဲ့မဲဝါခီဖလူကြီးစတဲ့လူလူတွေနေထိုင်နေတဲ့ကျေးရွာတွေကိုလက်နက်ကြီးအလုံး90ထဲမနည်းပစ်ခတ်မှုတွေရှိတယ်ဆိုပြီးထွက်ပြေးလာတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကဆိုပါတယ်ဒီဇင်ဘာလ15ရက်နေ့ကနေစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ် 4K ကော်အပါအဝင်ကျေးရွာ10ရွာလောက်ကဒေသခံတွေတောင်းကနန်းနဲ့ထွက်ပြေးတိမ်းရှောင်နေရပြီးထိုင်းဘက်ချမ်းကိုတော့စစ်ဘေးရှောင်ဒုက္ခသည်6000ကျော်လောက်ရောက်ရှိလာကြပါတယ်တချို့စစ်ဘေးရှောင်တွေကတော့ထိုင်းဘက်ချမ်းကိုထွက်ပြေးခိုလုံနေကြတယ်လို့တချို့ကလည်းမြန်မာဘက်ချမ်းမှာပဲခိုလုံနေထိုင်နေကြပါတယ်ဒီဇင်ဘာလ25ရက်နေ့မှာတော့ထိုင်းဘက်ကဒုက္ခသည်တွေထားတဲ့မဲတောင်ကန်ဆိုတဲ့နေရာကနေမဲကိုကင်းဆိုတဲ့နေရာကိုဒုက္ခသည်တွေကိုရှေ့ပြောင်းထားတာတွေလည်းရှိနေပါတယ်။ဒါပေမဲ့စစ်ဘေးရှောင်ဒုက္ခသည်တွေကတော့ထိုင်းဘက်ချမ်းကိုနေရာအသီးသီးကနေဝင်ရောက်လာနေစေဖြစ်ပါတယ်ရှင်
။မအေးမော်တရင်ပြပို့ခဲ့တာပါ။ဒုမအေးမော်တရင်ပြပို့ခဲ့တာပါ။ဒုအတန်လူခွင့်ရေးစီစဉ်အပါအဝင်တရင်ပတ်စင်ကဏ္ဍတွေမကြခင်နားဆင်ရပါမယ်။အခုဆက်ပြီးသမ္မတဘိုင်ဒန်ရဲ့နိုင်ငံခြားရေးမူဝါဒပေါ်ဘယ်လိုမြင်ကြတယ်လဲနားဆင်အောင်ပါ။အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာအမေရိကန်ပြန်လာပြီဆိုတဲ့သတင်းစကားနဲ့သမ္မတဖြစ်လာခဲ့သူပါသူဟာအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒမှာစီအေအစားတန်တမာရေးနည်းလမ်းကိုအဓိကသုံးသွားမယ်လို့ကတိပြုထားပါတယ်သမ္မတဘိုက်ဒန်ရဲ့ပထမနှစ်သမ္မတတန်းတွင်နိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်လို့ VOA အင်ဖြူတော်သတင်းတော်ဖက်စီဝီရကူဆော်ရာခြုံငုံသုံးသက်သတင်းပြဖို့ထားပါတယ်ကိုငင်းချန်းကတော့ပြောပါမယ်ခင်ဗျာ
2021ခုနှစ်ဟာအမေရိကန်နိုင်ငံခြားရေးမူဝါဒအတွက်တော့အလုံးများတဲ့နှစ်တစ်ခုဖြစ်ခဲ့ပါတယ်။ဩဂုတ်လအတွင်းအာဖဂန်ကနေဖီယိုဖီယက်ဆုတ်ခွာခဲ့ရတာဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့သမ္မတပထမနှစ်အတွင်းအကြီးမားဆုံးကြာဆုံးမှုလို့မြင်ကြပါတယ်။ Wilson Center ကသူသိသည့် Michael Kugelman က
Terrorism has intensified and the the Taliban
အကြမ်းဖက်ဝါဒကောင်းပြန်ထောင်လာပါတယ်။တာလီဘန်နဲ့အာဏာပြန်ရပြီးနောက်ပိတ်ဆို့မှုတွေပြန်လုပ်လာတာကြောင့်အာဖဂန်မှာလူသားချင်းစာနာမှုဆိုင်ရာအကြမ်းတဲတွေရင်ဆိုင်နေရပြီးလူတွေအများကြီးအင်္ဂါပေးဆိုင်နေပါတယ်။အမေရိကန်ရဲ့ဖိအိုဖီရဲ့ဆုတ်ခွာခဲ့ရမှုနဲ့ဒီလိုရလဒ်တွေဟာဆက်ဆက်မှုအများကြီးရှိတယ်လို့ကျွန်တော်ထင်ပါတယ်
။အခုလိုဆုတ်ခွာခဲ့ရမှုဟာဘိုင်ဒန်အစိုးရရဲ့အရှေ့လယ်ပိုင်းဒေသမှာစီးရေးဆက်ဆံမှုလျှော့ချရေးဒီမတ်ကျအတိုင်းလှုံ့ဆော်ခဲ့တာပါ။ဒါပေမဲ့လည်းစိန်ခေါ်မှုတွေကကြံနေသေးဖြစ်ပါတယ်။ဒါတွေကတော့အစ္စရေးနဲ့ပါလက်စတိုင်းအကြားတင်းမာမှုတွေနဲ့သမ္မတထရန့်နှုတ်ထွက်သွားခဲ့တဲ့ JCPOA လို့ခေါ်တဲ့2015 Iran Nuclear သဘောတူညီချက်ကိုပြန်အဖတ်ဆယ်ဖို့ကြိုးပမ်းမှုတွေပဲဖြစ်ပါတယ်။အမေရိကန်သားပထမဆိုတဲ့သမ္မတထရန့်အစိုးရနောက်ပိုင်းတက်လာတဲ့သမ္မတဘိုင်ဒန်ရဲ့အစိုးရရဲ့မူဝါဒကတော့အမေရိကန်ပြန်လာပြီဆိုတာပါပဲ
။ကျွန်တော်တို့မဟာမိတ်တွေမိတ်ဆွေတွေအတွက်ယက်တီပေးပြီးတော့အားကြီးတဲ့တိုင်းပြည်တွေကအားနည်းတဲ့တိုင်းပြည်တွေကိုအနိုင်ကျင့်ဖို့ကြိုးစားတာတွေကိုဆန့်ကျင်သွားမှာပါ။အင်အားသုံးပြီးနေမြေရယူဖို့ကြိုးစားတာပဲဖြစ်ဖြစ်စီးပွားရေးအနိုင်ကျင့်တာပဲဖြစ်ဖြစ်နည်းပညာအရခေါင်းပုံဖြတ်တာဒါမှမဟုတ်တရင်မားတွေကိုတမင်လွှင့်တာပဲဖြစ်ဖြစ်ပါဒါပေမဲ့ကျွန်တော်တို့ဟာခစ်သစ်စေတိုက်ပွဲမျိုးသို့မဟုတ်ကဘာကြီးမှာတင်းမာတဲ့အဖွဲ့တွေပုံစံမျိုးကွဲပြားအောင်လုပ်နေတာမျိုးမဟုတ်ဘူးဆိုတာထပ်ပြောပါရစေ
ဒါပေမဲ့လည်းသမ္မတဘိုင်ဒန်အနေနဲ့စီးဝေးတားထားခဲ့ပါပြီအဲ့ဒါကတော့ဒီမိုကရေစီနိုင်ငံတွေနဲ့အာဏာရှင်နိုင်ငံတွေအကြားအားပြိုင်မှုပါတရုတ်သမ္မတရှီကျင်းပင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့မပါတဲ့ဒီမိုကရေစီထိပ်သီးညီလာခံကိုနိုင်ငံပေါင်း100ကျော်နဲ့ဒီဇင်ဘာလတည်းကျင်းပခဲ့ပါတယ်ရုရှားနဲ့တရုတ်ကိုတော့တီးကြစီအွန်လိုင်းကတွေ့ဆုံခဲ့ပြီးသူ့နိုင်ငံသားရေးမူဝါဒအဓိကအကြောင်းအရာတွေကိုထပ်လောင်းအတည်ပြုခဲ့ပါတယ်ဝက်စလီကောလိပ်ကနိုင်ငံရေးသိပ္ပံပါမောက်ခစတေးစီဂေါ်ဒက်ကGlobal
cooperation ကဘာလုံးဆိုင်ရာပူးပေါင်းဖြေရှင်းရမယ့်သဘာဝပတ်ဝန်းကျင်နဲ့ကက်ယောဂဘေးကိုရှုပ်ထွေးတဲ့ကိစ္စတွေမှာ တရုတ်နဲ့ရုရှားတို့ရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်ပါတယ်ဒါပေမဲ့လည်းတခြားတစ်ဖက်မှာအမေရိကန်ကဒီမိုကရေစီနိုင်ငံဖြစ်တာကြောင့်ဒီမိုကရေစီနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတာကလည်းရှိနေပါတယ်။နောက်ပြီးအာဏာရှင်နိုင်ငံတွေကစိန်ခေါ်မှုကိုလည်းအရေးကြီးကိစ္စအနေနဲ့အမေရိကန်ကမြင်နေတာမျိုးလည်းရှိပါတယ်
။ဘိုင်ဒန်ရဲ့နိုင်ငံသားရေးမူဝါဒဦးစားပေးတွေမှာတရုတ်ဟာစီးရေးအရရောနိုင်ငံရေးအရဩဇာလွှမ်းမိုးမှုမှာအဓိကပြိုင်ဘက်ဖြစ်လာပါတယ်။ဒါပေမဲ့ရုရှားလိုပြိုင်ဘက်ကလည်းဘေးနားမှာရပ်ကြည့်နေတာမဟုတ်ဘဲယူကရိန်းနယ်စပ်မှာတပ်တွေထောင်တောင်းချီလှုပ်ရှားနေပါတယ် CSIS ကသူတေသည်အန်ဒရူးလိုဟန်က
Russia is not a solved problem
ရုရှားဖြစ်ရှင်းပြီးသားပြဿနာမဟုတ်ပါဘူးအမေရိကန်နဲ့ဥရောပမှာမိတ်တွေနဲ့မတူတဲ့အကျိုးစီးပွားရှိနေတဲ့အဓိကကြတဲ့ဇက်ကောင်တူဖြစ်နေစေပါဒါကိုဘေးဖက်ထားလို့မရပါဘူးရုရှားရဲ့တချို့လုပ်ရက်တွေမှာမြင်နေရတာကတော့သူတို့လိုချင်တာကိုလုပ်နေတာဖြစ်ပြီးအမေရိကန်အနေနဲ့အဲ့ဒီလိုအကျိုးစီးပွားကိစ္စတွေကိုမသိကြအောင်စောင့်နေလို့မရပါဘူး
နောက်ထပ်မဖြေရှင်းရသေးတဲ့ပြဿနာတစ်ခုကတော့မြောက်ကိုရီးယားဖြစ်ပြီးတော့ဘိုင်ဒန်အစိုးရအနေနဲ့ကင်ဂျွန်အွန်းဘက်ကနျူကလ িয়ার အစီအစဉ်တွေမလျှော့မချင်းဘယ်လိုသဘောတူညီမှုမျိုးမှလုပ်ဖို့အစီအစဉ်မရှိပါဘူးခင်ဗျာ
ကိုငင်းချမ်းတို့ပြတ်သွားတာပါတရင်ပတ်စင်ကဏ္ဍတွေကဥတ္တမောင်တန်းရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာမကြခင်နားဆင်ရပါမယ်အခုတော့ဒိုးတန်အစီအစဉ်အလှည့်ပါဒီအပတ်စဉ်ထုတ်လွှင့်နေကြဒိုးတန်အစီအစဉ်အတွက်ကိုကျွန်တော်တို့အစီအစဉ်အစ်စ်ထုတ်လွှင့်ထားတာခေတ်တရနာထားတဲ့အတွက်ထုတ်လွှင့်ပြီးသားဆောင်းပါးတစ်ပုဒ်ကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါရခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Hero Day ကတင်ဆက်တာဖြစ်ပါတယ်စီအနာရှင်ကိုစန့်ကျင်တော်လှန်နေကြတဲ့နိုင်ငံတော်အမှားရှိတဲ့ကျောင်းသားတွေရဲ့တန်ကကြကြလောင်လောင်ပေါ်ထွက်နေစေဖြစ်ပါတယ်ဒီတစ်ပတ်မှာတော့နိုင်ငံရေးတက်ကြွလှုပ်ရှားသူကျောင်းသားလူငယ်တွေသူတို့ဘာအတွက်တိုက်ပွဲဝင်နေတယ်လဲဆိုတာကိုနားဆင်ရမှာပါဒီဆောင်မကို Foundation Hero Day ကတင်ဆက်ထားတာဖြစ်ပါတယ်
ဒီနေ့ဥတော်လိုင်းတစ်ခုလုံးရဲ့အဓိကပြာယုံနဲ့အဓိကဟိုလှုပ်ရှားမှုတွေကိုဖော်ဆောင်နေတဲ့လူတွေအင်အားစုတစုအကြီးဆုံးအင်အားစုကတော့လူငယ်အင်အားစုပဲဟိုဆိုတော့16 18 20အဲ့ဒီပတ်ဝန်းကျင်အရွယ်လူငယ်တွေဆိုရင်သူတို့ကဟိုရန်သူလိုသဘောထားနေပြီးသူတို့ကဟိုတရေတပတ်လိုသူတို့ကမြင်နေကြပြီးတော့အမားသူတို့မျက်စီထဲမှာဘယ်လိုပြောရမလဲတန်ရရှိပြီဆိုတော့အနေဆုံးစင်ကတော့ကျွန်တော်တို့စစ်စေးတာပြူတာပေါ့လေလမ်းသွားလမ်းလာရင်းနဲ့တို့တန်ရရှိပြီဆိုရင်အဲ့ဒါမှတို့အားမရဆိုရိုက်တယ်နှက်တယ်ပေါ့လေအထက်အစိုးဆုံးကတော့တို့ဖန်စီနှိပ်စက်တယ်ဆိုတဲ့ဟာမျိုးလေးပ
ါကျောင်းသားကြီးကိုအဲ့လိုပြစ်ခတ်ပြီးဖန်စီရမျိုးဆိုအကျောင်းသားကြီးဆိုတာရန်သူမှမဟုတ်တာဒီမှာရှိရဲ့ကျောင်းသားကြီးဆိုတာဒီရန်သူမဟုတ်ဒီမြန်မာပြည်ထဲမှာရှိမြန်မာပြည်ပြည်သားကြီးမြန်မာပြည်ကျောင်းသားကြီးပဲပေါ့အဲ့ဒါကိုတို့ပြစ်ခတ်တယ်ဆိုကြတဲ့ဒါကလူခွင့်ချိုးဖောက်တာရောက်သွားပါပြီ
ရုပ်ပိုင်းဆိုင်ရာလုံခြုံမှုရောစိတ်ပိုင်းဆိုင်ရာလုံခြုံမှုရောမရှိဘူးမရှိပဲနဲ့အဲ့တော့အချိန်မှများကအဖမ်းခံလိုက်ရမယ်ဘယ်အချိန်မှများအသက်ခံလိုက်ရမယ်ဆိုရက်အဆိုရင်ပူပန်စိတ်နဲ့ပဲအငြင်းနေကြင်ွားอยู่ပြောမယ်ဆိုရင်မှုတွေနဲ့ဆိုရင်ထင်းလဲမှုတွေနဲ့ပဲဖြတ်ကျော်နေရပါတော့ဒီအချိန်လေးက
စစ်အာဏာရှင်ကိုစန့်ကျင်တော်လှန်နေကြတဲ့ကျောင်းသားလူငယ်တွေရဲ့လက်ရှိသူတို့ကြုံတွေ့နေရတဲ့အခြေအနေတွေဖြစ်ပါတယ်ကျောင်းသားလူငယ်တွေဟာခေတ်ဆက်ဆက်မှာတော်လန်ရေးတွေမှာတက်ကြွစွာပါဝင်ခဲ့ကြသူတွေဖြစ်ပြီးတော့အခုတစ်ချိန်အာဏာသိမ်းမှုမှာလည်းတက်ကြွစွာပါဝင်တွန်းလှန်မှုတွေကြောင့်စစ်ကောင်စီရဲ့ပြစ်မှတ်ထားစောင့်ကြည့်ခံရသူတွေထဲမှာပါဝင်ပါတယ်အသက်20အရွယ်တက္ကသိုလ်ကျောင်းသူမတ်ရွှေကြီးကအာဏာမသိမ်းမီအချိန်ထိစကိုင်းတိုင်းမော်ရွာတက္ကသိုလ်မှာတမိုင်းမေဂျာအဓိကနဲ့ဒုတိယနှစ်တက်ရောက်နေသူပါစစ်အာဏာသိမ်းမှုပြီးတဲ့နောက်အာဏာရှင်စန့်ကျင်ရေးတွေမှာပါဝင်ခဲ့ပြီးစစ်ကောင်စီဘက်ကသူမကိုဖမ်းဆီးဖို့ကြိုးစားလာတာကြောင့်ပုံရှောင်နေရတဲ့အခြေအနေပါ
ညီမတို့ကအိမ်မှာမနေဘဲနဲ့ညီမတနည်းအားမပုံနေတဲ့အချိန်မှာညီမတို့အဖွဲ့ရကိုတက်ကနေပြန်ချာပုံဆက်လာတယ်ညီမလေးရဲ့အိမ်ကိုပေါ့ဝင်စီးမယ်လို့တွင်တည်းရတယ်ပေါ့ဟိုပေါ့ဘသူရဲ့တမီးကိုဝင်စီးမယ်လို့ဆိုပြီးတော့ပြောလိုက်တာအချိန်မှာညီမတို့ဒီအဲညီမရဲ့မဟုတ်ဘူးညီမရဲ့တမီးသားဆိုလို့အဖေရောအမေရောတန်ခဲ့တဲ့ညီမလေးရောအကုန်လုံးတခြားမျိုးကိုအဲလိုပြောင်းခဲ့ရတဲ့အိမ်မှာမနေဘဲနဲ့ဘလားတဲ့ဒီအဲ့လိုမျို
းအရင်ကတော့မက်ရွှေကြီးကကျောင်းတွင်းကျောင်းပြင်လူမှုအကျိုးပြုပရိုက်တာအလုပ်တွေလုပ်ရတာနှစ်သက်ပြီးသူ့ရည်မှန်းချက်အတိုင်းစူးစမ်းနေတဲ့လူငယ်တူပါသူကအာနာသိမ့်မှုကိုစန့်ကျင်မှုဆုံးဖြတ်ခဲ့ပြီးနောက်အာနာရှင်လက်အောက်ကျောင်းမတက်ရေးလှုပ်ရှားမှုအပြင်မျိုးဝပျောက်ကြားဆန္ဒပြမှုတွေမှာလည်းပါဝင်ခဲ့ပါဗျာ
အာနာစသိနေဆိုတနေ့ကနေပြီးတော့ဒီစီဒီရလုတ်ခဲ့တာပေါ့နော်။အကြောင်းမတတ်ဘူးပေါ့နော်။ဘာခဲယုံချက်နဲ့လဲဆိုတော့ကျတော့ဒါစီအာနာရှင်ရဲ့လက်အောက်မှာအကြောင်းမတတ်ဘူးဆိုတော့ဆန္ဒပါပြီးတော့ကျတော့ဘာလို့မတက်ရလဲဆိုတော့ဒီပညာကြီးကအခုလက်ရှိအောင်တော်တော်စွန့်နေစီအာနာရှင်ရဲ့လက်အောက်မှာဆိုရင်ပို့ပြီးတော့စိုးလာမှာပဲရှိတယ်
အနာဘင်းအစောပိုင်းကာလတွေတုန်းကနိုင်ငံတော်ဝန်ကမြို့ပေါ်ဆန္ဒပြပွဲတွေကိုကြီအစ်စ်တွေနဲ့ပြစ်ခတ်နှိမ်နင်းခဲ့တာကြောင့်တည်ဆုံးခဲ့သူနဲ့ဖမ်းဆီးခံခဲ့ရတဲ့ចောင်းသားလူငယ်လူရွယ်တွေအများပြားရှိခဲ့ပါတယ်။အကြမ်းဖက်နှိမ်နင်းမှုတွေကြုံတွေ့ရပြီးတဲ့နောက်မှာတော့တချို့သောចောင်းသားလူငယ်တွေဟာစစ်အာဏာရှင်ကိုတွန့်လှန်ဖို့လက်နက်ကင်နဲ့လမ်းကိုရွေးချယ်ခဲ့ပါတယ်။တချို့ကတော့မြို့ပေါ်တွေမှာကြံရစ်ခဲ့ပြီးငြင်းငြမ်းစွာဆန္ဒပြသူတွေမျိုးပြပြောက်ကြားအဖွဲ့ဝင်တွေဖြစ်လာပါတယ်။အဲ့ဒီနောက်ပိုင်းမှာတော့စစ်အာဏာရှင်တွေကသူတို့ကိုစန့်ကျင်တယ်လို့ယူဆတဲ့ចောင်းသားအင်အားစုတွေနဲ့လူငယ်တွေကိုနေအိမ်တွေထဲထိအင်အားသုံးရှာဖွေမှုတွေခက်စစ်စိတ်လုပ်လာပါတယ်။အနည်းဆက်ဆုံးဖမ်းဆီးမှုကတော့စက်တင်ဘာလအတွင်းကရန်ကုန်မြို့ကြောက်တရားမြို့နယ်အတွင်းမှာဒဂုံတက္ကသိုလ်ကចောင်းသားចောင်းသူ6ဦးကိုဝင်ရောက်ဖမ်းဆီးခဲ့တာ။နိုင်ငံရေးတက်ကြွလှုပ်ရှားသူចောင်းသားသမဂ္ဂအဖွဲ့ဝင်ចောင်းသားចောင်းသူ3ဦးကိုသူတို့နေအိမ်တွေမှာဝင်ရောက်ဖမ်းဆီးတာ။စားတဲ့ဒီလိုចောင်းသားလူငယ်တွေကိုပြစ်မှတ်ထားတဲ့ဖမ်းဆီးမှုအများပြားကိုစစ်ကောင်စီဘက်ကတနိုင်ငံလုံးမှာလှုပ်ဆောင်ခဲ့ပါတယ်။
အကျဉ်းထက်တာတွေပါရစငါ့ငါနောက်ကိုဘယ်သူတွေညာဘယ်လိုဘယ်လိုပုံစံနေနဲ့လူတွေညာနောက်ကနေလိုက်လာနေဆိုအဲ့လိုစိတ်ကကြောမလုံးဘောနော်ကိုယ့်ဟိုသားအလုံးရှိလို့သားအကျဉ်းထက်နေရတယ်ဒါပေမဲ့တကယ်တကယ်ခံစားနေရကြောမလုံးမှုမှာညာဘက်အိတ်တဲ့ညာဘက်တေရောက်လို့ရှိရင်လည်းအဲ့တိုင်းပဲဟိုတောင်းတောင်းဆိုလို့ရှိရင်ညာဘက်တေတော်တော်နဲ့အိတ်မပြောဘူးအိတ်မပြောဘူးမနှမ်းမိုးလင်းငန်းကြီးကအဲ့အနေအောင်ခန်းနေရောက်လာပြီးဆိုတော့မှစိတ်ချလက်ချနဲ့အော်ဒီကတော့ငါ AAC ပဲဘာမှဖြစ်ဘူးဆိုတဲ့ဟာလိုမျိုးအဲ့လိုမျိုးစိတ်ချလက်ချနိုင်ရတဲ့ပုံစံမျိုးတွေထိရှိတာပေါ့နော
်ရန်ကုန်အရှေ့ပိုင်းတက္ကသိုလ်ကစိတ်ပညာမေဂျာအဓိကတတိယနှစ်ကျောင်းသူတူကပြောပြတာပါသူကဆရာနာရှင်စန့်ကျင်တဲ့ကျောင်းမတက်ရေးသဘိမွားမှုမှာပါဝင်ပြီးလက်ရှိမှာလည်းမျိုးပေါ်ပြောက်ကြားဆန္ဒပြဝဲလေးမှာဦးဆောင်ပါဝင်လေးရှိသူပါကျောင်းသားကောင်းဆောင်တူလည်းဖြစ်တာကြောင့်သူ့လုံခြုံရေးအပေါ်စိုးရင်ပူပန်နေရပါတယ်သူ့လိုပဲအခြားကျောင်းသားလူငယ်တွေကလည်းမလုံခြုံမှုတွေကိုအလားတူခံစားနေကြရပါတယ်အပြင်သွားလာကြတဲ့အခါလူငယ်အရွယ်တွေဖြစ်တာကြောင့်စစ်ကောင်စီတပ်သားတွေရဲ့တန်တရားနဲ့စစ်ဆေးတာမျိုးတွေကိုကြုံကြရတယ်လို့ဒုအတန်ကိုပြောပါရယ်ဒုအတန်ရဲ့စကားပြောခဲ့ရတဲ့တက္ကသိုလ်ကျောင်းသားဟောင်းများအင်အားစုကကျောင်းသားဟောင်းတို့ဦးကတော့သူဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ကာလအတွင်းမှာစစ်ကောင်စီဘက်ကကျောင်းသားတွေနဲ့ကျောင်းသားသမဂ္ဂလူငယ်တွေအပေါ်တင်းမာတဲ့သဘောထားမျိုးတွေရှိရလို့ပြောပြပါရယ်
ကျောင်းသားသမဂ္ဂမှန်ပြီးသွားတဲ့ခါကျတော့သူကဒီပုံမှန်ကျွန်တော်တို့ကိုဆက်ဆံလာတဲ့ပို့ပြီးတော့ဟိုတင်းမာတဲ့ပုံစံမျိုးကိုရှိရကြအဲအဲ့ဒီဟာကဘယ်လိုမျိုးလဲဆိုတော့ကျွန်တော်အစ်မပြောတယ်လေကျွန်တော်တို့ကကျောင်းသားမသိဘူးလေအချင်းကဖြစ်ကြရပို့ပြီးအဖြေမရှိတယ်လို့ဒီကျောင်းသားမသိသွားတဲ့ခါကျတော့ဒီဖြစ်ကြရပို့ပြီးသူစီးနေတယ်ပေါ့နော်ဆိုတော့ဒီတော့လေကျွန်တော်တို့ဒီကျောင်းသားသမဂ္ဂနဲ့ပတ်သက်တဲ့ကိစ္စတွေပဲသူတို့အကြည့်ကနေနေတယ်ဆိုတော့ဒီကျောင်းသားသမဂ္ဂရဲ့ပတ်သက်ချက်တွေဒီမြေရလေးစာရင်းဒီလိုဘာလုပ်နေလဲဘာတွေလုပ်ခဲ့လဲကျွန်တော်နဲ့ဘယ်လိုအဆက်အသွယ်ရှိလဲဘယ်လိုအဆက်အသွယ်ရှိလဲဆိုတဲ့ခါကျတော့နေရပါတယ်
သူဟာလေးလပိုင်းအတွင်းကနေအနီးမှာစောင့်ဖမ်းခံခဲ့ရပြီးအော်တိုဘာလအတွင်းကပြန်လည်လွတ်မြောက်လာသူပါပြန်လည်ဖမ်းဆီးခံရနိုင်တာကြောင့်ထပ်မံတိတ်ရှောင်နေရပြီးစစ်ကြောရေးနဲ့အကျဉ်းထောင်အတွင်းကရတဲ့စိတ်ဒဏ်ရာတွေကိုကုသဖို့လည်းလှုပ်ဆောင်နေရတယ်လို့ဆိုပါတယ်ဖမ်းဆီးခံចောင်းသားလူငယ်တွေဟာစစ်ကြောရေးအတွင်းမှာပြင်းပြင်းထန်ထန်နှိပ်စက်မေးမြန်းမှုတွေကိုခံနေကြရတယ်လို့အကျဉ်းထောင်တွေအတွင်းမှာလည်းသူတို့ကိုစောင့်ကြည့်နေတာမျိုးတွေရှိတယ်လို့လည်းသိရပါတယ်ဆရာနာရှင်စန့်ကျင်တဲ့ဖေဖော်ဝါရီလကနေဒီဇင်ဘာ15ရက်နေ့အထိဖမ်းဆီးချုံနှောင်ခံထားတဲ့ပြည်သူ 8,000 ကျော်ရှိနေပါတယ်။အဲ့ဒီထဲမှာနိုင်ငံတော်ဝန်ကဖမ်းဆီးခံចောင်းသားပေါင်း980ဝန်းကျင်ပါဝင်ပြီးအခြေခံပညာကចောင်းသားတွေကနေတက္ကသိုလ်ចောင်းသားတွေနဲ့ចောင်းသားသမဂ္ဂအဖွဲ့ဝင်ចောင်းသားတွေပါဝင်တယ်လို့နိုင်ငံရေးအတင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စီရင်အရာသိရပါတယ်။အဲ့ဒီထဲကဖမ်းဆီးခံចောင်းသား9ဦးခန့်ကထောင်ဒဏ်တစ်နှစ်ကနေအမြင့်ဆုံး10နှစ်အထိပြစ်ဒဏ်ချမှတ်ခံထားရပါတယ်။ဒါအပြင်ဆန္ဒပြဖြိုခွင်းမှုတွေစတင်ခဲ့ခြင်းကနေဒီနေ့အထိဆန္ဒပြဖြိုခွင်းမှုတွေနဲ့ဖမ်းဆီးပြီးနောက်စစ်ကြောရေးမှနှင်းပန်းနှိပ်စက်မှုတွေကြောင့်ဖမ်းဆီးထားတဲ့အတွင်သေဆုံးသူចောင်းသားဦးကြီး80ကျော်ရှိနေရလို့ AAPP ကဖော်ပြထားပါတယ်
။ဒီတော်လိုင်းရဲ့ခန္ဓာတရလုံးမှာထိတ်ဆုံးဝင်နေပြီးတော့ရှိနေတာကရှေ့တန်းအနေရှိနေတာကျွန်တော်လူငယ်တွေចောင်းသားလူငယ်တွေဖြစ်နေတယ်ပေါ့လေဆိုတော့ဒီចောင်းသားလူငယ်တွေရဲ့ဥဆောင်မှုဒီចောင်းသားလူငယ်တွေရဲ့ဟိုပါဝင်မှုဥဟိုမှုနဲ့ကျွန်တော်တို့ဒီတော်လိုင်းကြီးကိုဆက်နေကြတယ်ဆိုတော့ ကျွန်တော်အားလုံးလည်းသိတယ်သိတယ်လို့ကျွန်တော်တို့ရန်သူဖြစ်တဲ့ဒီစစ်ကောင်စီရတယ်သိတာဆိုတော့ဒါကြောင့်သူတို့ကကျွန်တော်တို့လူငယ်တွေရဲ့အကြောက်စိတ်ကိုပြန်ပြီးတော့မှရိုက်သွင်းခြင်းနဲ့ဟိုလူငယ်တွေရဲ့အားကိုလည်းကြောက်တယ်လို့ကျွန်တော်မြင်တယ်တစ်ချက်ကလေကြောက်တဲ့အတွက်ကိုသူတို့မှဟိုဖြိုချခြင်းနဲ့ဖြတ်စည်းခြင်းနဲ့အတွက်ကိုကျွန်တော်တို့အဓိကထားပြီးတော့တာဂတ်ထားပြီးတော့ဖန်စီနေတယ်နှိမ့်ဆက်နေတယ်ပေါ့လေဆိုတော့ဖန်စီနှိမ့်ဆက်တဲ့နေရာမှာလေခုနကလိုအင်းမြင့်ထထအောင်မှဖန်စီနှိမ့်ဆက်နေတဲ့ပုံစံနဲ့ဂျုံနေရတယ်ကျွန်တော်မြင်ပါတယ
်ရန်ကုန်မြို့တကုံတက္ကသိုလ်ចောင်းသားသမဂ္ဂကဒုက္ခထတူဖြစ်သူចောင်းသားကောင်းဆောင်ကိုပိုင်ဖြိုးမင်းကပြောပြတာပါမြန်မာနိုင်ငံတဝမ်းမှာရှိတဲ့တက္ကသိုလ်ចောင်းသားတွေအများစုဟာသူတို့ရည်မှန်းချက်တွေနဲ့အိမ်မက်တွေကိုဆွန့်လွတ်ပြီးစစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာပါဝင်နေကြဆဲဖြစ်ပါတယ်စိတ်ပညာမေဂျာနဲ့ဂုံဒူထန်းပါဝင်နိုင်မှုရည်ရထားပြီးနိုင်ငံခြားမှာစကောလာတက်ချင်တဲ့အသက်20အရွယ်မုံရတက္ကသိုလ်ကျောင်းသားကိုဟင်းကတော့သူ့ရည်မှန်းချက်တွေကိုဆွန့်လွတ်ထားပြီးဆရာနာရှင်စန့်ကျင်ရေးတိုက်ပွဲမှာပါဝင်နေပါတယ
်ရှင်းဆက်ပြီးတော့ကျွန်တော်ကျောင်းသားကျောင်းသူတွေကအနာဂတ်ကဟောပေါ့လမ်းပြောင်းနေတဲ့အတွက်ပေါ့အဓိကဒီတော့ဒီဟာကြီးအောင်မြင်မှာပဲဒါကြီးတော့ကျွန်တော်တို့ကရှင်းရနေပြီးတော့အဆုံးထိတိုက်ပွဲဝင်မှာဒါကြီးကအောင်မြင်ပြီးတော့အကုန်လုံးတော့ကျွန်တော်တို့အပါအဝင်အခုကြတော့ဒီနနာကဲကလေးကြီးအကုန်လုံးကောင်းပါဆိုတော့ကျွန်တော်တို့ဒီတိုက်ပွဲကိုအဆုံးထိတော့ဘူးဆုံးဖြတ်ထားပါတယ်ဗျ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဒိုးအတန်အစီအစဉ်ကိုနားဆင်ကြရတာပါမြန်မာနဲ့နိုင်ငံတကာတပတ်အတွင်းသတင်းကောင်းထုတ်ချက်တွေတစုတစည်းတည်းထုတ်လွှင့်မှုလည်းရှိပါတယ်။အခုတော့ဥတမောင်တန်းရဲ့အပတ်စဉ်ကဏ္ဍကိုနားဆင်အောင်ပါ။အာနာသိပြီးနောက်ပိုင်းလူမှုမီဒီယာတွေပေါ်မှာဝေဖန်ခံရတဲ့အထက်ပညာရှင်လို့သူတို့ကနားလည်ထားကြတဲ့ပုဂ္ဂိုလ်တွေလည်းပါဝင်ကြပါတယ်။ပညာရှင်ဆိုတာဘာလဲ။သူတို့သဘောတဘာဝကဘာပါလဲ။ပညာရှင်နဲ့နိုင်ငံရေးသမားကွာခြားချက်ဒီမိုကရေစီလှုပ်ရှားမှုရဲ့မဟာဗျူဟာနီးဗျူဟာတွေမှာသူတို့ရဲ့အခန်းကဏ္ဍစာရည်နဲ့ပတ်သက်ပြီးတော့လူငယ်စာရေးဆရာကိုမင်းသိနဲ့ဆွေးနွေးထားပါတယ်။ကိုမင်းသိဟာနှစ်အနည်းငယ်တွင်လူမှုနိုင်ငံရေးစာရည်အများကြီးရေးသားခဲ့စာရေးဆရာတယောက်ပါ။ဥတမောင်တန်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
ကိုမင်းသိမင်္ဂလာပါခင်ဗျာ
။မင်္ဂလာပါဆရာ
။ဟုတ်ကဲ့လူငယ်စာရေးဆရာတွေထဲမှာကိုမင်းသိဟာစာအုပ်တွေတော်တော်များများလဲချိန်တူကာလအတွင်းထဲမှာရေးသားခဲ့တယ်ပြီးတော့အခုလူမှုနိုင်ငံရေးပြဿနာတွေအပေါ်မှာလဲစိတ်ဝင်စားမှုရှိတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်လူငယ်တယောက်လဲဖြစ်တယ်ဆိုတဲ့အခါကျတော့လူချင်းတွေနဲ့မတူတဲ့အမြင်လဲရှိတယ်လို့ကျွန်တော်နားလဲပါတယ်ပထမအဦးဆုံးကျွန်တော်တို့ဒီနေ့ဆွေးနွေးချင်တာကတော့ပညာရှင်လို့နားလဲနေကြတဲ့ပုဂ္ဂိုလ်တွေရဲ့မြန်မာနိုင်ငံရေးပဋိပက္ခပါအနေထားလူတွေကဘယ်လိုများထင်မြင်ယူဆနေကြတယ်ဗျ
အဲကျွန်တော်ယူဆတာကတော့မြန်မာပြည်ကပေါ့နော်ဒီ digital online platform ပေါ့နော်အဲ့ဒီဟာကကျွန်တော်တို့ဒီ2010 2017အနောက်ပိုင်းမှာကျေပြန့်လာတယ်ပေါ့နော်အဲ့ကျေပြန့်လာတဲ့အများမြန်မာပြည်ဟာပုံပြီးကမ္ဘာနဲ့ပိုချိဆက်လာနိုင်တယ်ဖြစ်ဖြစ်ဖြင့် global media တွေကိုပို့ပြီးတော့အစားသုံးလာနိုင်ကြတယ်ပေါ့သို့တော်လည်းအဲဘာလဲဆိုတော့မြန်မာပြည်မှာပေါ့နော်ကျွန်တော်တို့ခေတ်ဆက်ဆက်ပြည်ပင်ခံရတဲ့အဲဒီအသိပညာအခြေအနေအရာပေါ့ကျွန်တော်တို့မှာအသိကိုကံအားအရာအနေကောင်းနေတာတွေ့ရတယ်ပေါ့သို့တော့အဲ့မှာ digital လှိုင်းနဲ့အတိကိုကံအားနည်းမှုနှစ်ခုပေါင်းဆက်လိုက်တဲ့အခါမှာကျွန်တော်တို့တိုင်းပြည်မှာခုနကပညာပေါ်မှာဒီနားလဲလက်ခံထားတဲ့အရာပညာရှင်ပေါ်မှာနားလဲလက်ခံထားတဲ့အရာကတိမ်ဆောင်းတာတွေလွဲချော်တာတွေအဲမဖြစ်တဲ့အမြင်သဘောထားတွေအဲတွေ့လာရတယ်ပေါ့တော့
ဟုတ်ကဲ့ပညာရှင်ဆိုတော့ကိုသုံးလုံးကြတဲ့အခါမှာအများစုကဘယ်လိုနားလဲကြလဲ
စင်လာအဖြစ်ကျွန်တော်တို့ပညာပေါ်မှာနားလည်ထားတာကတော့ဒီပညာဆိုတာဝေဖန်ပိုင်းခြားစမ်းစစ်စီစစ်တဲ့အဲဒီကိစ္စလို့နားလည်လက်ခံထားကြတော့ဒါကတော့အစင်လာသဘောအရလို့ကျွန်တော်တို့နားလည်ပါတယ်သို့တော့ပညာရှင်အပေါ်မှာဖွင့်ဆိုနားလည်မှုကတော့လူတန်းစားအလွှာအယအကွဲပြားကောင်းကွဲပြားမယ်လို့ကျွန်တော်ထင်ပါတယ်အထူးသဖြင့်ပညာတဲ့အဘွဲရပေါ့နော်အလွှာမှာပုံသဏ္ဍာန်တစ်မျိုးနားလည်ထားလိမ့်မယ်အောက်ခြေလူတန်းစားအလွှာမှာနားလည်ထားတဲ့ပုံစံတစ်မျိုးဖြစ်လိမ့်မယ်စာပေနဲ့နီးစက်တဲ့ပညာရေးဆိုင်ရာနဲ့နီးစက်တဲ့သူကတော့ပညာရှင်ပေါ်မှာနားလဲလက်ခံမှုကပို့ပြီးတော့တဲ့မှတ်နိုင်တယ်မှန်ကန်နိုင်တယ်လို့ကျွန်တော်ထင်တယ်ပြီးတော့လူတို့ကိုအခြေခံသဘောအရပြောရဲဆိုရင်တော့မြန်မာလူတို့ဟာပညာရှင်ရဲ့အလုပ်ပညာရှင်ပေါ်မှာနားလဲလက်ခံထားမှုကနည်းနည်းကျင်းမြောင်းနေတယ်လို့ထင်ပါတယ်ဆရာ
အမေရိကန်တက်ကတော်လေးမှာ academic ဆိုလို့ရှိရင်များသောအားဖြင့် တက်ကလိုတွေမှာသူတေနာတွေကိုပဲ site map တက်လုပ်နေတဲ့လူတွေကိုကျွန်တော်ကဒါ academic လို့ဒါပြောကြတယ်ပေါ့နော် expert လို့အင်္ဂလိပ်လို့ခေါ်တဲ့ junction ပေါ့ junction သူဆိုလို့ရှိရင်တော့ညာတော်အဖြစ်ကသူကပါတကူပဲရပြီပြီပြီးလို့ရှိရင်သူပြောမဲ့နေပဲ junction သူလို့ပြောမဲ့နေပဲမှာသူတေနာတွေလုပ်ထားတယ်နော်ဒီလိုပုံကူမျိုးကို junction သူလို့ပြောကြတယ်အဲ့ဒီကြားထဲမှာကျွန်တော်တို့ထပ်ပြီးတော့အသုံးအနှုန်းတစ်ခုပေါ်လာတာက scholar practitioner လို့ပြောတယ်နော်ပညာရေးတွေကိုလည်းလေ့လာလိုက်စားတယ်ပြီးတော့လက်တွေ့လည်းလုပ်နေကြတဲ့သူတွေပေါ့နော်အဲ့ဒီလူတွေကတော့အဖွဲ့အစည်းအသီးသီးလက်တွေ့လူမှုနိုင်ငံရေးစီးပွားရေးနယ်ပယ်တွေမှာလက်တွေ့လက်တကယ်ဆောင်ရွက်နေကြတဲ့လူတွေပေါ့နော်ဒါကတော့အမေရိကန်မှာနားလည်ချက်ပေါ့နော်ယူရိုပမှာနားလည်ချက်ကလည်းတမျိုးဖြစ်နိုင်ပါတယ်အဲ့ဒီတော့ကနေပြောမယ်ဆိုရင်မြန်မာနိုင်ငံကပြောနေတဲ့အများစုပြောနေတဲ့ပညာရှင်ဆိုတာဘလို့မျိုးစားတဲ့မှာသွားပြီးပါမယ
်ဒီအထူးသဖြင့်လူတုနားလည်ထားတာကတော့ဒီလူတုကြားထဲမှာဒီနိုင်ငံရေးအရာသုံးသက်ချက်တွေဆွေးနွေးချက်တွေဝေဖန်ချက်တွေအဲဒီဟော့ဂိန်းတွေအဲအဲ့ဒါကိုမှတ်ချက်တွေပေးနေတဲ့သူကိုပညာရှင်ကျွမ်းကျင်သူအဲလေ့လာဆန်းစစ်သူဆက်ဖြင့်အဲ့လိုမျိုးအတိတ်ပဲသတ်မှတ်နိုင်မယ်လို့ထင်ပါတယ်ပြီးတော့ကျွန်တော်တို့ဒီမြန်မာပြည်မှာလည်းဒီခုနအရက်ဖက်အဖွဲ့စည်းနဲ့ဒီအစိုးရမဟုတ်တဲ့ပေါ့နော်ဒီအဖွဲ့အစည်းတွေသုတေသနအဖွဲ့အစည်းတွေဒီမြန်မာပြည်တွင်းမှာဝင်ရောက်လှုပ်ရှားကြတဲ့အခါမှာအဲ့ဒီမှာကျွမ်းကျင်သူတွေပညာရှင်တွေပါလာပါတယ်သူတို့တွေကသုတေသနကိုအများသောအားဖြင့်လှုပ်ပြီးတော့ policy ကိစ္စရပ်တွေမှာသူကပါဝင်ကြပါတယ်တော့အဲ့လိုမျိုးလှုပ်ရင်လေလေ့လာသူကျွမ်းကျင်သူပညာရှင်အဲ့ဖြင့်အဲ့လိုမျိုးလူတူကနားလည်လက်ခံထားတယ်လို့ရေးပူရပြောလို့ရပါတယ်ဆရာ
ဆိုတော့ပညာရှင်ရဲ့သဘောတဘာဝလို့ကျွန်တော်တို့ပြောပြီးဆိုတဲ့အခါကြတော့လူများသွားပြီးတွေ့ရ
အဆရာပညာရှင်ကတော့အထူးသဖြင့်ပညာပေါ်မှာအဓိကကိုစားပြုတဲ့သူလို့သတ်မှတ်ပါတယ်ပြီးတော့ပညာရှင်ရဲ့အလုတ်ကသုတေသနအလုတ်ဖြစ်ပါတယ်သုတေသနအလုတ်နဲ့ပညာရှင်ကိုကျွန်တော်ကတော့ definition ဖွင့်ခြင်းနဲ့အနက်အဓိပ္ပာယ်ဖွင့်ခြင်းပါတယ်ဆရာအဲသုတေသနအလုတ်ကလည်းပါလဲဆိုတော့တိမ်မြုပ်နေတာဒီလူတွေမသိတာဒီမရှိသေးတဲ့တွေးရှိချက်အစ်စ်ကိုရှာဖွေတာပေါ့အဲ့ဒါကဟိုပညာရေးဆိုင်ရာအလုတ်ဖြစ်တယ်သုတေသီတယောက်ရဲ့အလုတ်ဖြစ်တယ်ပေါ့နော်နားမလဲသေးတာတိမ်မြုပ်နေတာဖုံးကွယ်နေတာအဲမှားယွင်းနေတာတွေရှိတယ်အဲ့ဒီအရာတွေကိုအထောက်ထားအကူကားနဲ့သုတေသနာနီးအားဖြင့်သုံးပြီးတော့ဟိုရှာဖွေလေ့လာတဲ့သူကိုပညာရှင်လို့သုတေသီလို့ကျွန်တော်တို့ကရေပူရအားဖြင့်လက်ခံထားပါတယ်အဲ့တော့ပညာရှင်ဟာအထူးသဖြင့်သူအထူးပြုတဲ့ပညာရပ်ပေါ်မှာကိုစားပြုတဲ့သူဖြစ်ပါတယ်အကယ်၍သူဟာသစ္စာရှိမယ်ဆိုရင်လေပညာပေါ်မှာပဲသူပညာရဲ့ဆိုင်ရာကျင့်ဝတ်ပညာရဲ့ဆိုင်ရာနယ်ပယ်ပေါ်မှာပဲပို့ပြီးတော့ဟိုအထူးပြုသစ္စာရှိရမဲ့လူတယောက်လို့ကျွန်တော်တို့ကလက်ခံပါတယ်ဆရာ
အဲ့တော့သူ့ရဲ့သဘောတဘာဝကဘယ်လိုရှိဆိုလိုတာကကျွန်တော်တို့ကဒီနိုင်ငံရေးပဋိပက္ခမှာကြည့်တဲ့အခါကျတော့ပြည်သူလူထုရှိမယ်ပြီးရင်နိုင်ငံရေးရနိုင်ငံရေးသမားတွေရှိမယ်ပြီးတက်ကြွလှူရှားသူတွေရှိမယ်ပညာရှင်ရှိအဲ့တော့ပညာရှင်ရဲ့သဘောတဘာဝဘလို့သဘောရှိ
နိုင်ငံရေးသမားနဲ့ပညာရှင်ကတော့ကွာနိုင်ပါတယ်အထူးသဖြင့်ကျွန်တော်အဲ့ဒါလေးပဲရှင်းပြောခြင်းပါတယ်ဆရာနိုင်ငံရေးသမားဘုံမှာအတိတ်ပဲပထမဆုံးဖွင့်ရမယ်ထင်ပါတယ်အဲ့တော့ power ဆိုတဲ့ဒီအာဏာတောင်းရတယ်ကျွန်တော်ဖွင့်တဲ့အခါမှာပေါ့ဆိုတော့နိုင်ငံရေးသမားဆိုတာနိုင်ငံရေးအာဏာကိုရအောင်လုပ်ပြီးတော့နိုင်ငံရေးနီးအဖြစ်အဲဒီလူတုကိုအကျိုးပြုဖို့လှုပ်ဆောင်နေတဲ့သူလို့နားလည်ရပါတယ်ဒါကနိုင်ငံရေးသမားပါဒါပေမဲ့ပညာရှင်ကတော့အဲ့လိုမဟုတ်ပါပြည်ပညာရှင်ကလူအဖွဲ့အစည်းအကျိုးကိုလှုပ်ရပါလိမ့်မယ်လုတ်ပါလိမ့်မယ်သို့တော်သူကပညာရဲ့ဆိုင်ရာနီးအဖြစ်လုတ်ပါတယ်ပညာရဲ့ဆိုင်ရာနီးအဖြစ်လုတ်တဲ့အခါမှာပညာရှင်ဟာနိုင်ငံရေးသမားလို့လူကြိုက်များအောင်လူတုကိုဆွဲတာလူတုကိုဝါဒဖြန့်တာလုတ်ချင်မှလုတ်ရပါလိမ့်မယ်မလုတ်ပါဘူးအဲ့တော့ပညာရှင်ဟာဟိုနိုင်ငံရေးသမားလို့ဒီလူတုထောက်ခံမှုရအောင်လူတုအကြိုက်လိုက်အောင်ဟိုဒီလုတ်ရတဲ့သူမဟုတ်ပါဘူးအဲ့တော့အထူးသဖြင့်နိုင်ငံရေးသမားနဲ့ပညာရှင်မှာကွဲပြားတာကဒါလို့ကျွန်တော်ထင်ပါတယ်ဆရာ
ဒီလိုရိုးရိုးရှင်းရှင်းလေးကျွန်တော်တို့ပြန်ကြည့်ကြရအောင်ပေါ့နော်အဲကျွန်တော်လူတိုင်းမှာပညာရှင်ပဲပြောပြောနိုင်ငံရေးသမားပဲပြောပြောတာမန်လူပဲပြောပြောဖြစ်ချင်တာတွေရှိတယ်နော်ဖြစ်တဲ့နယ်လို့ယူဆထားချက်တွေရှိတယ်ပြီးရင်တကယ်အဖြစ်ကဘာလဲဖြစ်နေတာဘာလဲဆိုတဲ့အမြင်လည်းရှိတယ်ပြီးရင်ဖြစ်နိုင်တာကိုလည်းတော့ကြည့်ရတဲ့သဘာဝတွေရှိတယ်အဲကျွန်တော်တို့ဒီဖြစ်ချင်တာဖြစ်တဲ့နာတွေကတော့အများပြည်သူရဲ့အမြင်မှာဒါပို့ပြီးကြည်မှာပေါ့နော်အဲပထမဆုံးဖြစ်နေတာကိုကျွန်တော်တို့အကဲဖြတ်တဲ့အခါမှာလည်းမတူတဲ့တန်တိုင်းတာချက်တွေရှိနော်ပညာရှင်တွေကတော့သူတို့ဖတ်ထားခဲ့တဲ့နော်စာပေတွေကနေတိုင်းတာချက်တွေကိုသူတို့ယူမယ်ပြီးရင်သူတွေနောက်တွေ့ရှိချက်တွေကနေတိုင်းတာချက်တွေယူမယ်ဥပမာအဖြစ်အဲ Kane Baman Yamanga Chinny de Techua Lochade the Locha Moody B Lenagai Dola Yidi Dadiga Tudina Bema Blue Dishile Lala Blue Chile Chinai Balaushi Lesurani to keep it. Tibi de Kajama Tuga Chinai Dago Chinita Boma T Salbido. Chichen up chitin now ya blue domle so de Mahabuane no Jambuja di Trelami. Sura Kajado at all. Chichena Chitina de Chimane de Pidu Ludune, Chinainda ne Chineda go Sabi de Gani Machi Bido. A Kepia Bido, Chinainda would Betcha Bido, Chichena Chitina with Babu Bioni de Luduye Jarema. A qua a haga Machangala Dunaman, who be Nisa Naila, who be Wayne Pondai Dela.
Pinashinia don't the Chetty and Jeremiah Malasro. Mamma Bausia, Dodo Nanga Ida Madi, Mahabua Lanjoniale, and Yerem Malas Role, Mamma Bausia. Oh, Lutuia, the Boratim in Jediale, and Yerem Malasule, Mamma Bausia. Baduma Aluma Manjavausia, Dodo Genoruha, Pinya Chicken a Luquezi, Pinya Uzi de Luquezi, Pinya Shazon a Luquezi, Chitine, Bonsro, Gaba Yama Gila de Kamale, one of Pinya go a chipure Luquezi, ha. Pokone and I get you, Dison Nine Lu. General, let me judge Miavares. Yeah. And I get to a bono, General Ruha, attain a piece of bad chain arego, who a tout up you go garbido, a lila sensitive karma bono. General Ruha, the nine the yui, Ningwinche Jane, G Naima, Gauma Lame, Pinya Shinha, do ye, man Biango bono, the passy led GB, do ye, and you saw your absipar error. Oh, Luduna the Bora, Apian Gwenai Bare, Luduna the Bora let two count two nine bare. Dodo, General Ruha.
တနိုင်သေးတော့ဟိုရီယယ်တီနဲ့ပေါ့နော်ရီယယ်တီလို့ခေါ်တဲ့အဖြစ်မှန်တရားနဲ့ကျွန်တော်တို့ထင်မြင်ချက်တွေကြားမှာမျှကြည့်ညှိပြီးတော့ကြည့်ပြီးတော့ဟိုလုံနိုင်လေလေကျွန်တော်တို့လူဖွဲ့စီကပိုကောင်းတဲ့လူဖွဲ့စီကိုရမယ်လို့ကျွန်တော်ထင်ပါတယ်ဆရာဒီတော့ဖြစ်ချင်တာဖြစ်တင်တာဖြစ်နေတာဖြစ်နိုင်တာတွေကိုကြည့်တဲ့အခါမှာနိုင်ငံရေးသမားတယောက်အဒီနေကောဘယ်နေရာကိုဆောင်ပေးပြီးဘယ်
ကျွန်တော်တို့ပေါ့နော်ဟိုလူတုထောက်ခံမှုအဖြစ်အဲသူဟာဒီနိုင်ငံရေးဆင်မြင့်ပေါ်မှာအဲလူတုပေးအပ်တဲ့ကိုယ်စားလှယ်ရာတုပေါ့နော်လူတုခေါင်းဆောင်ရာတုကိုသူကယူရတဲ့သူဖြစ်တဲ့အတွက်လူတုရဲ့ဟိုဒီသဘောထားအထင်မြင်ချက်ကိုသူကလေးစားပါတယ်အထူးသဖြင့်လူတုကိုကိုးစားပြုရအောင်အဲ့တော့လူတုရဲ့သဘောထားအထင်မြင်ဟာဘာရှိတယ်လဲဆိုတာကိုသူကဟိုလေ့လာပြီးတော့လူတုကိုကိုးစားပြုနိုင်မှုပဲသူကစူ ne. Eri yago tan nai dui cha 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 ni. Mia ji ni nai ma pu kong la pu kong ma lei me lu jono tin ma re sia.
Pangai yi kao song dui ga do lu lu ye phit chin na ne phit tin na le go le yin ma pai tha me. Pi ye pinya shin ne ye phit ni da bo ge pya che ne phit nai da twet che mu ri po ma le tu kong ne u khet tha me. Di na khu o tu a ong naw ne na long da o pao sat pi do be ya ga phit เนาะอติตอซงมหาวิทยาลัยอภิเษกเบลุล้างจ้างออกไล่มั้ยสรว่าดีโหลเนี่ยสิ้นซาจะได้ลูกเอจนเราก็ดีโหลเบกောက်อยู่ပါတယ်ကိုမင်းသိဆွေးနွေးခဲ့တာတယ်ဒီတဘောလို့ကျွန်တော်ထင်ပါတယ်โอเคကျေးဇူးများကြီးတင်ပါတယ်ကိုမင်းသိဟုတ်ဆရာကျေးဇူးပါဆရာအခုကျွန်တော်တို့ဆွေးနွေးသွားခဲ့တာကတော့လူငယ်စာရေးဆရာနိုင်ငံရေးနဲ့လူမှုဆောင်ပါးတွေကိုတုံးသက်ရေးသားတဲ့ဆရာမင်းသိဖြစ်ပါတယ်ကျွန်တော်တမောင်သားပါ
ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုနားဆင်ကြရတာပါ။မကြခင်မှာပဲတပတ်အတွင်းသတင်းကောင်းထုတ်ချက်တွေနားဆင်ရပါမယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ရဲ့စနေညခရစ်စမတ်နေ့အစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ ဆီယနာဒိန်ထားတဲ့မြန်မာနိုင်ငံတွေကဒေသအတော်များများမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ထောင်ပေါင်းချီတဲ့ပြည်သူတွေခရစ်မတ်အခါသည်များမှာကိုပဲဘေးလွတ်ရာထွက်ပြေးနေကြပါတယ်မြန်မာစစ်တပ်ရဲ့အကြမ်းဖက်လူရွက်တွေရပ်တန့်မှုအိန္ဒိယနိုင်ငံသားရဲ့အတွင်းဝန်ကမြန်မာနိုင်ငံခီးစဉ်တွင်တိုက်တွန်းပြောကြားခဲ့ပါတယ်ဒီလိုမျိုးတပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့တင်ပြထားပါတယ်ခင်ဗျာ
ဒီကနေ့ဟာခရစ်မတ်ကာလအလရဲ့ပွဲတော်ရသည်ဖြစ်ပေမဲ့လည်းမြန်မာနိုင်ငံဒေသအတော်များများမှာတော့ထောင်ပေါင်းချီတဲ့ပြည်သူတွေအသက်ဘေးလူပြီးတော့ဘေးလွရာပြေးနေရပါတယ်ထိုင်းမြန်မာနယ်စပ်စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ် KNLA ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတာကြောင့်နှစ်သလုံးသတင်းမှတ်တွေတွင်မျက်စက်ဖြတ်ပြီးတော့ထိုင်းနိုင်ငံဘက်ထွက်ပြေးလာသူရေအတွက်ထောင်ကနန်ရှိနေပါတယ်ကရင်မျိုးသားအစည်းအရုံး KNU ထိန်းချုပ်မှုအောက်က၄ KG ကော်ရွာကိုစစ်ကောင်စီတပ်ကဝင်ရောက်ပြီးတော့ရှာဖွေဖမ်းဆီးတာတွေလုပ်ပြီးတဲ့နောက် KNU တပ်ဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်လာတဲ့အတွက်ဒေသခံပြည်သူတွေထိုင်းမဲ့ထွက်ပြေးလာတာပါ
အော်လေးကြီးကမှလက်လက်ကြီးနဲ့ပဲဟွာဟိုလားလေးကြီးပေါ်မျိုးလဲနေ့တိုင်းအဲ့လိုမျိုးပေါ့နော်သူကမထင်မထင်လို့လက်လိုက်ပြင်တာအဲ့တော့ရွာကြီးတဲမျိုးကြီးတဲကိုလက်ပြင်တာဟိုစစ်သေးချောင်းနေရာတော့ဟိုပြန်ဝင်လို့ဘယ်လိုမှမဖြစ်နိုင်တဲ့နေရာပြင်
ဒီအတော်အတွင်းမှာပဲကရင်ပြည်နယ်မြောက်ရီတောင်ဖက်မှာလဲစစ်ကောင်စီတပ်နဲ့ KNU တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင်းကြာရပြီးနေ့ကဒေသခံ 2,000 လောက်အိုးအိမ်ဆုံးခွာထွက်ပြေးရပြီးတော့တောင်ရင်းမြစ်အနီးခိုလုံနေရတယ်လို့ဒုက္ခသည်တွေကကူညီပေးနေသူတွေကပြောပါတယ်အခုလိုထိုင်းမဲ့ထွက်ပြေးလာကြတဲ့မြန်မာနိုင်ငံသားတွေကိုလူသားချင်းစာနာမှုအကူအညီတွေပေးခွင့်ရရေးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမိတ်ယုံ UNHCR ကလည်းကြိုးပမ်းနေပါတယ်။တကာစကိုင်းတိုင်းထဲမှာလည်းစစ်ကောင်စီတပ်တွေအင်အားအမြောက်များနဲ့နယ်မြေရှင်းလင်းရေးလုပ်နေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပုထူးနေကတိုက်ပွဲနဲ့ပတ်သက်ပြီးတော့နှစ်ချောင်းကြေရသားတို့ကအခုလိုပြောပါတယ်
မနေ့က9နာရီခွဲမှာနှောင်းကြော်ရောက်လာတယ်ပြောလို့ရောက်လာပြီးတော့ဒီသူတို့နာမည်ပါတဲ့လူကိုအိမ်ကိုဟောတော့နာမည်ပြင်းနဲ့သူတို့လာပြီးတော့အိမ်6အိမ်လောက်ဝင်ပြီးကြည့်ကျွန်တော်တို့ပြည်ကလေး4ယောက်ဖမ်းသွားတယ်ကြာ4ယောက်ဖမ်းသွားပြီးတော့ဟိုစတင်ချောင်းမှသူတက်ဆက်လိုက်တယ်ညနေပိုင်းဒီမနေ့10နာရီခွဲမှာစတင်ပြီးဒီအဖွဲ့ပေါင်းတို့နဲ့တိုက်ကြတာပေါ့သူတို့60မမနဲ့နေထူတယ်40မမနဲ့ပါတယ်အခုဒီ၃နာရီလောက်တော့သာရဟရင်နဲ့အပေါ်ကနေလေးလေးချင်းပြင်နေရဟိုဂျွာတွေကအိမ်ကြီးကတော့နေနေကြည့်ကြပြီဗျာအားလုံးလည်းလို့ရဘူးပြီးနေကြရတယ်ပြီးတော့ဒီဂျွာကလည်းဆက်ကောင်ပြရရဟရင်နဲ့ကျွန်တော်ကပြင်နေဆိုတော့ဘလူးကဟိုနေပြန်မရှိတော့လေပြီးတော့အချင်းမျိုးအားလုံးပြီးပါပဲကြည့်ကြရမှာဖြစ်ဟုတ်
ကလေးမျိုးနဲ့နှာချောင်းကြီးပေါ်ထဲမှာပြစ်ခတ်မှုရှိပေမဲ့လေချောင်းတတ်ခတ်မှုတွေလုံမလုံဆိုတာမသိရသေးဘူးလို့စစ်ကောင်စီပြောခွင့်ရပေါ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါရယ်စကိုင်းတိုင်းထဲမှာဒီဇင်ဘာ18ရက်နေ့ကစလို့စစ်တပ်ဖက်ကလေချောင်းကနေဟိုင်းနဲ့တိုက်တာ၄ချိန်ထက်မနည်းရှိပြီလို့ဒေသခံတွေကပြောပါရယ်အရသားတွေရှိတဲ့ကြေးရွာတွေမှာမကြာခဏဆိုလို့လေချောင်းကနေတိုက်ခိုက်နေပေမဲ့စစ်ကောင်စီဘက်ကတရားဝင်တရင်ထုတ်ပြန်တာတော့မရှိသေးပါဘူးတကာချင်းပြည်နယ်မေတမြို့နယ်ထဲမှာလဲစစ်ကောင်စီတပ်တွေနဲ့ဒေသခံချင်းကာကွယ်ရေးအဖွဲ့ CDF တို့ရက်စက်စုသလိုတိုက်ပွဲဖြစ်နေပါတယ်တိုက်ပွဲတွေကြောင့်ထွက်ပြေးရတဲ့ရွာသားစုစုပေါင်းတောင်းချီနေပြီလို့မင်းသက်စစ်ပေးဒုက္ခသည်တွေကိုကူညီပေးနေတဲ့ကော်မတီဝင်တဦးကပြောပါတယ်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဒေသခံပြည်သူကာကွယ်ရေးတပ်တွေကလက်နက်ဆွဲကင်ပြီးတော့အာဏာသိမ်းစစ်ကောင်စီကိုခုခံတော်လှန်နေကြတာလည်းဖြစ်ပါတယ်
မြန်မာနိုင်ငံကို2ရက်ကြာရောက်ရှိခဲ့တဲ့အိန္ဒိယနိုင်ငံသားရဲ့အတွင်းဝင် Harsh Vardhan Shringla ဟာမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ပေါ်ဆောင်ဖို့ဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လှုပ်ပေးဖို့မြန်မာစစ်တပ်ရဲ့အကြမ်းဖက်လုပ်ရပ်တွေရပ်တန့်ဖို့အိန္ဒိယနိုင်ငံကတွေ့မြင်လိုပါတယ်လို့ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံပြည်ပခပြည်လည်ရေးအာဆီယံနဲ့စစ်ကောင်စီကြားသဘောတူညီမှုရရှိထားတဲ့အာဆီယံအခြေခံမူပေါင်းတွေကိုအိန္ဒိယကထောက်ခံကြောင်းနဲ့အဲ့ဒီမူပေါင်းတွေကိုအမြန်ဆုံးအကောင့်ထဲပေါင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းနိုင်ငံသားရဲ့အတွင်းဝင်ကအလေးပေးပြောကြားခဲ့တာကိုအိန္ဒိယနိုင်ငံသားရဲ့ဌာနရဲ့ဒီဇင်ဘာ23ရက်စွဲနဲ့ထုတ်ပြန်ချက်တခုမှာဖော်ပြထားပါတယ်စစ်ကောင်စီအကြီးအကဲအပါအဝင်တခြားစစ်ကောင်စီတာဝန်ရှိသူတွေနဲ့တွေ့ဆုံချိန်မှာတော့အိန္ဒိယနိုင်ငံရဲ့လုံခြုံရေးနဲ့ဆိုင်တဲ့ကိစ္စရဲ့အထူးသဖြင့်မနီပူရာပြည်နယ်ချူရာဂျန်ဒီပါခရိုင်အတွင်းအိန္ဒိယစစ်တပ်အရာရှိတူးနဲ့သူ့မိသားစုဝင်တွေလှုပ်ချန်တပ်ဖြတ်ခံရတဲ့ကိစ္စနဲ့နှစ်နိုင်ငံနှစ်ဆက်ဒေသတစ်လျှောက်ငြိမ်းချမ်းတည်ငြိမ်မှုရရှိရေးအတွက်အကြမ်းဖက်မှုတွေရပ်တန့်ဖို့တစ်ဖက်နိုင်ငံကိုခြေကုပ်ယူပြီးတခြားတစ်ဖက်ကိုအန္တရာယ်ဖြစ်စေမဲ့လှုပ်ရက်တွေလှုပ်ခွေမပြုကြဖို့အစားတဲ့ကိစ္စရပ်တွေကိုထည့်သွင်းဆွေးနွေးခဲ့ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်မစ္စတာရှင်ဂလာရဲ့မြန်မာခီးစဉ်တွင်အိန္ဒိယထုတ်ကိုဗစ်ကာကွယ်ဆေးတက်တန်းကိုလှူဒန်းခဲ့တယ်လို့နောက်ထပ်နှစ်တန်းထပ်လှူသွားဖို့ကတိပြုခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါရယ်နိုင်ငံသားရေးအတွင်းဝင်ရှင်ဂလာဟာစစ်ကောင်စီကတာဝန်ရှိသူတွေ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တခြားနိုင်ငံရေးပါတီတာဝန်ရှိသူတွေမြန်မာနိုင်ငံကပြည်ပတန်တမန်တွေက ကုလသမဂ္ဂတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့အိန္ဒိယနိုင်ငံသားဌာနကပြောပါရယ်အတွင်းဝင်ရှင်ဂလာဟာမြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယအစိုးရအဖွဲ့တွေကရောက်လာတဲ့အစစ်မြေဆုံးတာဝန်ရှိသူတူလည်းဖြစ်ပါရယ
်မြန်မာပြည်ကမွတ်စလင်2000ကျော်ပြန်ပို့မယ်လို့တရုတ်နိုင်ငံဘက်ကမြန်မာတာဝန်ရှိသူတွေကိုအကြောင်းကြားလာပါရယ်မြန်မာဘက်ကတာဝန်ရှိသူတွေကတော့ပြန်ပို့မယ်သူတွေရဲ့အချက်လက်တွေကိုအရင်ဆုံးစီစစ်ခွင့်ပေးဖို့တရုတ်ဘက်ကအကြောင်းပြန်ကြားထားတာပါကိုဗစ်ကရောဂါကြောင့်တရုတ်နိုင်ငံရဲ့အလုတ်အကိုင်းမရှိတော့တဲ့သူတွေကိုတရုတ်အစိုးရကနေရပ်ပြန်ဖို့ဖိအားပေးနေတယ်လို့အထင်အကျပ်ပြန်ဖို့ဒါတွေလည်းရှိနေပါတယ်။ဒီလိုအခြေအနေမှာပဲတရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာရှိနေတဲ့မြန်မာနိုင်ငံကမွတ်စလင်2000ကျော်ကိုပြန်ပြီးတော့လွှဲပြောင်းပေးမယ်လို့မူဆယ်မြို့မှာရှိတဲ့မြန်မာတာဝန်ရှိသူတွေစီကိုတရုတ်ဘက်ကဒီရက်ပိုင်းနဲ့အကြောင်းကြားခဲ့တာပါ။ဒါဟာတရုတ်ဘက်ကအလုံးအရင်းနဲ့နေရပ်ပြန်ဖို့စီစဉ်တာပထမဆုံးပါနေရပြန်ဖို့ဆန္ဒရှိသူတွေကိုပဲပြန်ဖို့မှာပါလို့တော့တရုတ်ဘက်ကပေးပို့လာတဲ့စာထဲမှာရေးသားထားပါတယ်ပြန်ဖို့မယ်ဆိုတဲ့လူတွေရဲ့ပုဂ္ဂိုလ်ရဲ့အချက်အလက်တွေရမှာပဲလူဝင်မှုကြီးကြပ်ရေးကိစ္စတွေလုပ်မယ်လို့တရုတ်ဘက်ကအကြောင်းပြန်ကြားထားကြောင်းမူဆယ်မြို့နယ်လူဝင်မှုကြီးကြပ်ရေးဌာနတာဝန်ရှိသူတို့က POA ကိုပြောပါတယ်ပြန်ဖို့မယ်ဆိုတဲ့မြန်မာမွတ်စလင်အယောက်2000ကျော်ထဲမှာဘလို့လူတွေပါတယ်လဲဆိုတာကတော့အထူးကြမရှင်းလင်းပါဘူးတရုတ်နိုင်ငံထဲမှာအလုပ်သွားလုပ်နေကြသူတွေထဲမြန်မာနိုင်ငံအနေနဲ့အရက်ကမွတ်စလင်တွေလည်းပါပါတယ်ကိုဗစ်ကရောဂါကြောင့်အလို့အဆင်ပြေလို့တရုတ်နိုင်ငံကနေမြန်မာနိုင်ငံဘက်ပြန်လာတဲ့သူက6လအတွင်းမှာ2000ကျော်ရှိပါတယ်တရုတ်ပြည်ကနေတည်ဝင်လွှဲပြောင်းပေးနေတဲ့မြန်မာနိုင်ငံသားတရက်ကိုအယောက်150လောက်ရှိနေပြီးတော့အများစုကကချင်ရှမ်းရခိုင်ဗမာတွေဖြစ်ပါတယ
်ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆရာထူးကိုစလေဟောင်းခရစ်စတင်းရှရနာပါကနာရဲ့နေပြည်တော်ရုံးကိုပိတ်လိုက်ပြီးလို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်ယာရူးတက်တန်းကုံဆုံးသွားပြီဖြစ်တဲ့မစ်ဗာကနာရဲ့နေရာမှာအထူးကိုယ်စားလှယ်အတွက်ကိုအောက်တိုဘာ25ရက်နေ့မှာကုလသမဂ္ဂတွင်မှုချုပ်ကအစားထိုးတာဝန်ပေးလိုက်ပြီးဖြစ်တာကြောင့်နေပြည်တော်ကမစ်ဘာကနာရဲ့ဂျုံကိုဆက်မထားဖို့ဆုံးဖြတ်လိုက်တဲ့အကြောင်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နေပြည်တော်ကအထူးကိုယ်စားလှယ်အဖွဲ့ရဲ့ဂျုံကို2018ခုနှစ်ဒီဇင်ဘာ18ရက်နေ့မှာဖွင့်လှစ်ခဲ့တာပါ။မြန်မာနိုင်ငံမှာကုလသမဂ္ဂတွင်မှုချုပ်ရဲ့အထူးကိုယ်စားလှယ်တူအနေနဲ့ NLD အစိုးရလက်ထက်တုန်းကမြန်မာပြည်ကိုမစ်ဘာကနာအကြိမ်ကြိမ်တွားရောက်ခဲ့ပေမဲ့အခုနှစ်ဖေဖော်ဝါရီ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာပြည်ကိုသွားခွင့်မရခဲ့ပါဘူး။အထူးကိုယ်စားလှယ်ခရစ်စတင်းဘာကနာဟာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ခဲ့တယ်လို့စစ်ကောင်စီကလည်းပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့သူဖြစ်ပါတယ်။အော်တိုဘာလမှာတက်တန်းကုံဆုံးသွားပြီဖြစ်တဲ့ဆွစ်ဇာလန်နိုင်ငံသူခရစ်စတင်းဘာကနာရဲ့နေရာမှာကုလသမဂ္ဂတွင်မှုချုပ်ကစင်ကာပူနိုင်ငံသူနိုလင်းဟေဆာကိုအစားထိုးခံရလိုက်ကြောင်းအော်တိုဘာ25ရက်နေ့ကကြေညာခဲ့တာပါ။မြန်မာစစ်ကောင်စီရဲ့ကြေညာချက်ထဲမှာတော့အထူးကိုယ်စားလှယ်ခရစ်စတင်းဘာကနာရဲ့ယာယူတက်တန်းကုံဆုံးသွားတာကြောင့်သူ့ရုံးခန်းကိုပိတ်လိုက်တယ်လို့ဆိုပေမဲ့ကုလသမဂ္ဂတွင်မှုချုပ်ရဲ့အထူးကိုယ်စားလှယ်ရုံးလို့မသုံးနှုံပါဘူး။ဒါကြောင့်အသစ်ခန့်အပ်ထားတဲ့အထူးကိုယ်စားလှယ်နိုလင်းဟေဆာကိုမြန်မာနိုင်ငံလာခွင့်ပေးမလားသူ့ရုံးခန်းကိုမြန်မာပြည်မှာထားခွင့်ပေးမလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုညာဒုက္ခသည်စခန်းကိုတရင်တစ်ပတ်ကြာတွားရောက်ခဲ့တဲ့မြန်မာနိုင်ငံလူအခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တောမ်အန်ဒရူးစ်ကမြန်မာစစ်သက်တဆိုးရှိစေမဲ့ဝင်ငွေရလမ်းကြောင်းတွေကိုဖျက်တော့ပြီးတော့မြန်မာစစ်အာဏာရှင်ကိုဖိအားပေးကြဖို့နိုင်ငံတကာအတိုင်းအဝန်ကိုတိုက်တွန်းခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရနဲ့ခိုင်မာတဲ့မိဖက်အဖြစ်ရည်ပြီးရိုဂျာပြဿနာအဖြစ်ရှာမှာမြန်မာစစ်သက်ကိုနိုင်ငံတကာအတိုင်းအဝန်ကဖိအားပေးဖို့ခီးစဉ်ပြည်လုံးသတင်းစာရှင်းပွဲမှာပြောကြားခဲ့တာပါ။စစ်သက်ရဲ့အနေနဲ့ရှင်းလင်းရေးကြောင်းမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဂျာသက်တမ်းကျော်လောက်ကိုဘင်္ဂလားဒေ့ရှ်အစိုးရကလက်ခံထားတာပါ။ရင်းကြဆရဲအုံလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခတဲ့ရီကိုစီစစ်ပြီးတော့လက်ခံမှာဖြစ်ကြောင်းပြောထားပေမဲ့အခုထိတော့အကောင့်ထဲမပေါ်သေးပါဘူး။ကုလကိုယ်စားလှယ်တောမ်အန်ဒရူးစ်ဟာဒီဇင်ဘာ23ရက်ကနေ19ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ဘဇားဒုက္ခသည်စခန်းတွင်အပြင်ရင်းကြ2000လောက်ရောက်နေပြီဖြစ်တဲ့ဘာဆန်ချာကျုံးကဒုက္ခသည်စခန်းကိုပါတွေ့ရောက်ပြီးတော့ဒုက္ခတဲ့ရီနဲ့တွေ့ဆုံခဲ့တာလည်းဖြစ်ပါတယ
်။တပတ်တွင်မြန်မာသတင်းကောင်းတို့ချက်နန်းလောင်နဲ့ကိုဝင်းခန့်ပေါင်းတင်ပြခဲ့တာပါ။အခုဆက်ပြီးတော့နိုင်ငံတကာပဲဆက်ပါမယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာချင်းချောက်မှုတရားဖြစ်ကြောင်းအမေရိကန်နဲ့အစ္စရေးကပြောပါတယ်။ Pfizer ဆေးကုမ္ပဏီထုတ်တောက်ဆေးကိုကိုဗစ်ရောဂါကူးသရာမှာရေပေါ်သုံးဆဲဖို့အမေရိကန်ဆေးဝါးနဲ့အစားအစာကြီးကြပ်ရေးဌာန FDA ကခွင့်ပြုလိုက်ပါတယ်။ဒီလိုတပတ်တွင်းနိုင်ငံတကာသတင်းတွေကိုတော့မိုက်တန်စင်ကစူးစီးကောင်းတို့တင်ပြထားပါတယ်ခင်ဗျာ။
Prime Minister, how are you? Very good to see you.
Iran နိုင်ငံရဲ့ nuclear season တွေဟာဒေသအတွင်းမှာချိန်ဆမှုတရဖြစ်တဲ့အကြောင်း American နဲ့ Israel ကပြောပါတယ်။ Iran နိုင်ငံအနေနဲ့ nuclear လက်နက်မထုတ်လုပ်နိုင်အောင်တားဆီးဖို့ဆက်လက်ကြိုးပမ်းတော့မှာဖြစ်တဲ့အကြောင်း American နဲ့ Israel အမျိုးသားလုံခြုံရေးကြံပေးတွေကတွေ့ဆုံပြီးတော့ပြောခဲ့ပါတယ်။ nuclear season ဒေသအတွင်းမှာမတည်မငြိမ်ဖြစ်စေမယ့်လုပ်ရပ်တွေနဲ့အကြမ်းဖက်ဖွဲ့စည်းတွေကိုအားပေးနေတဲ့လုပ်ရပ်တွေအပါအဝင် Iran နိုင်ငံရဲ့ချိန်ဆမှုအနေတွေကိုညှိနှိုင်းမဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်း American သမ္မတအင်ဂျီ တော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်တားဆီးဖို့ကိုလည်းနှစ်နိုင်ငံတာဝန်ရှိသူတွေကသဘောတူလက်ခံထားတဲ့အကြောင်းဖော်ပြထားပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာပြည့်ပြည့်ခဲ့တဲ့အီရန်သဘောတူညီချက်ကိုပြန်လည်အခေါင်ထည်ဖော်နိုင်ဖို့ဩစတြေးလျနိုင်ငံဗီယက်နမ်မျိုးကနိုင်ငံတကာဆွေးနွေးပွဲရဲ့နောက်ဆုံးအခြေအနေတွေကိုအမေရိကန်အမျိုးသားလုံခြုံရေးအကြံပေးကတင်ပြခဲ့ပါတယ်။အစ္စရေးကလည်းအီရန်နျူကလ িয়ার အရေးသဘောတူညီချက်ကိုပြန်ပြီးတော့အသက်သွင်းမဲ့အစီအစဉ်ကိုဆန့်ကျင်နေပါတယ်။အီရန်နိုင်ငံကတော့သူ့ရဲ့နျူကလ িয়ার လုပ်ငန်းတွေဟာငြင်းချမ်းတဲ့အယူရချက်နဲ့အဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ရုရှားနိုင်ငံရဲ့အနာဂတ်စီစဉ်တွေဟာရုရှားကလိုချင်တဲ့လုံခြုံရေးအာမခံချက်တွေကိုအနောက်အုပ်စုတွေကပေးတဲ့ပုံမှာမူတည်ပြီးတော့ဆုံးဖြတ်သွားမှာဖြစ်တဲ့အကြောင်းရုရှားသမ္မတဖလာဒီမီယာပူတင်ကဒီနေ့မှနောက်ပိုင်းမော်စကိုမြို့တော်မှာကျင်းပခဲ့တဲ့တနစ်တာအတွဲနှစ်ချုပ်သတင်းစာရှင်းလင်းပွဲတွင်ပြောခဲ့ပါသည်။ယူကရိန်းနဲ့ရုရှားဆက်ဆံရေးကိစ္စကိုပြောတော့မှာတော့ယူကရိန်းသမ္မတဟာအစွန်းရောက်တွေရဲ့ဩစာလွှမ်းမိုးမှုကိုခံနေရတဲ့အတွက်လက်ရှိယူကရိန်းအစိုးရနဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိနိုင်ဖို့မဖြစ်နိုင်ဘူးဆိုပြီးတော့ရုရှားသမ္မတပူတင်ကပြောခဲ့တာပါ။ရုရှားနဲ့အမေရိကန်ကနောက်လာချင်းဒီပါမှာတွေ့ဆုံဆွေးနွေးမယ့်ကိစ္စကိုတော့ကြိုးဆိုပေမဲ့အနောက်နိုင်ငံတွေအနေနဲ့ရုရှားဘက်ကတောင်းဆိုထားတဲ့လုံခြုံရေးအချက်အလက်တွေကိုသဘောတူတာတွေမြင်မြန်လုပ်ဖို့နဲ့ဒီတိုးမဟာမိတ်တပ်တွေအရှိတ်ဘက်ကိုထပ်ပြီးတော့ချက်တွေနာကိုမလုပ်ဖို့လိုတဲ့အကြောင်းရုရှားတပ်တွေကိုတိုက်မှာမဟုတ်ဘူးဆိုတဲ့အာမခံချက်ပေးဖို့စာရာတွေကိုသမ္မတပူတင်ကတောင်းဆိုခဲ့ပါလေ။ရုရှားကယူကရိန်းနယ်စပ်မှာတပ်ရင်အားတွေတိုးချနေတာဟာယူကရိန်းကိုဝင်ရောက်သိမ်းပိုက်ဖို့ဖြစ်တယ်ဆိုပြီးတော့ယူကရိန်းဘက်ကပြောနေတယ်လို့ဒီပေါ်မှာအမေရိကန်နဲ့တခြားဥရောပနိုင်ငံတွေကစွပ်ယူနေပါလေ။ရုရှားယူကရိန်းနယ်စပ်တဲမှာမူပို့ပြီးတော့ပြင်းထန်အောင်လို့အမေရိကန်နဲ့မဟာမိတ်တွေကလုပ်နေတယ်လို့တနစ်စာသတင်းစာရှင်းလင်းပွဲအတွင်းရုရှားသမ္မတပူတင်ကဝေဖန်ထားတဲ့ပေါ်မှာအမေရိကန်သမ္မတအင်ပီတီယောပြောခွင့်ရဂျန်စာကီကညင်းဆိုခဲ့ပါလေ။ရုရှားယူကရိန်းနယ်စပ်မှာရုရှားတပ်တွေတိုးပြီးတော့ချတာကိုသာတွေ့ရတဲ့အိမ်ပြတော့ပြောခွင့်ရကဆိုတာပါဒီတော့အတွင်းမှာပဲယူကရိန်းကအမေရိကန်ကထောက်ပံ့ထားတဲ့တန်ကြပ်ကားကားကိုတံပြန်တိုက်နိုင်တဲ့မစ်ဆိုင်းဒုံးတွေနဲ့ယူကရိန်းအရှေ့ပိုင်းမှာဒီသတင်းပတ်ထဲမှာစေလေးကျင်းမှုတွေလုပ်ခဲ့ပါလေယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားကြောထောက်နောက်ခံပြုထားတဲ့ခွဲထွက်ရေးသမားတွေနဲ့ရှစ်နှစ်ကြာစစ်ပွဲအတွင်းမှာအမေရိကန်ရဲ့စေရေးထောက်ပံ့မှုတွေကိုယူကရိန်းကတော်တော်အားထားလာခဲ့ရတယ်ဖြစ်ပါလေယူကရိန်းနယ်စပ်နာမှာရုရှားစစ်တပ်တွေချထားချိန်မှာရုရှားနဲ့ယူကရိန်းနိုင်ငံဆက်စပ်ရေးတင်းမာနေရာဖြစ်ပြီးတော့ယူကရိန်းဘက်ကအခုလိုစီရင်လေးချင်တာလည်းဖြစ်ပါသေးယူကရိန်းကိုရုရှားကတိုက်လို့ရှိရင်ရုရှားအနေနဲ့ကြီးမားတဲ့အကျိုးဆက်ကိုခံစားရမယ်ဆိုပြီးတော့ဒီဇင်ဘာလအစောပိုင်းတုန်းကအမေရိကန်သမ္မတဘိုင်ဒန်ကရုရှားသမ္မတပူတင်ကိုပြောဆိုခဲ့ပါသေးလီဘီးယားနိုင်ငံမှာသမ္မတရွေးကောက်ပွဲတွေကိုဒီသတင်းမှတ်နောက်ပိုင်းမှာကျင်းပဖို့စီစဉ်ခဲ့ပေမဲ့ချင်းချင်းလ24ရက်နေ့ထိနောက်ဆုတ်လိုက်တဲ့အကြောင်းလီဘီးယားလွှတ်တော်ကော်မတီကကြေညာခဲ့ပါလေ။လီဘီးယားနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ဂဒါဖီဖြုတ်ချခံခဲ့ရတာ10နှစ်လောက်ရှိလာပြီပဲလေ။တိုင်းပြည်ကိုရာယီအစိုးရနဲ့သာအုပ်ချုပ်နေတာပါ။နိုင်ငံအရှိပိုင်းနဲ့အနောက်ပိုင်းကလက်နက်ကိုင်အုပ်စုတွေကြားကုလသမဂ္ဂရဲ့ဂျောင်းဝင်စည်းစမ်းမှုတွေနဲ့ပြီးခဲ့တဲ့နှစ်ထဲမှာပဲအပြစ်ခတ်ရဲစဲထားပါလေ။လီဘီးယားခြေဆိုင်ကုလသမဂ္ဂရုံးကတော့ထရီပိုလီမြို့တော်ကလုံခြုံရေးအခြေအနေပေါ်မှာစိုးရိမ်နေတဲ့အကြောင်းဒီသတင်းပတ်အစောပိုင်းမှာပြောခဲ့ပါသေးတယ်။လက်နက်ကိုင်အဖွဲ့တွေရဲ့လှုပ်ရှားမှုတွေကြောင့်တင်းမာမှုတွေပေါ်ပေါက်နေပြီးတော့ပြည်ပခါဖြစ်လာနိုင်တဲ့ထိတ်တဲရေဆိုင်မှုအနေအထားလည်းကြီးမားလာတယ်ဆိုပြီးတော့သတိပေးခဲ့ပါသေးတယ်။မြန်မာရဲ့အင်ဒီဂျင်ထိုင်းနိုင်ငံမှာဒီသင်္ဘက်အတွင်းဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးအိုမီကရွန်မျိုးကွဲကူးစက်သူအယောက်100ကျော်ကိုတွေ့ရှိခဲ့ပါတယ်။အိုမီကရွန်ကူးစက်ခံရသူအဖြစ်တခွဲခန့်အတည်ပြုချက်ရသူတွေအပြင်တရားဝင်အတည်မပြုနိုင်သေးသူတွေကဒီထက်တောင်များနိုင်တယ်ဆိုပြီးတော့ထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုံသမားရေးတာဝန်ခံတယောက်ကဖေဝေကိုပြောပါတယ်။ကိုဗစ်ကရောဂါအခြေအနေကြောင့်ထိခိုက်နေတဲ့ထိုင်းနိုင်ငံခီးသွွားလုပ်ငန်းကိုပြန်လည်ဥမော့လာစေဖို့အတွက်ကိုဗစ်ကာကွယ်ဆေးထိုးထားသူတွေကို sandbox အစီအစဉ် test and go စနစ်တွေလုပ်ပြီးတော့ထိုင်းဆွေရကနိုဝင်ဘာလမှာနိုင်ငံတကာဧည့်သည်တွေကိုစပြီးတော့ဖိတ်ခေါ်ခဲ့ပါသည်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း60ကျော်ကဧည့်သည်တွေကိုတီးခြားခွဲပြီးတော့ quarantine ဝင်စရာမလိုဘဲနဲ့ပြည်ဝင်ခွင့်ပေးခဲ့ပါသည်။ကမ္ဘာတဝန်းနိုင်ငံပေါင်း106နိုင်ငံမှာအိုမီကရွန်ကူးစက်နေတယ်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီသတင်းပတ်တွင်မှပြောဆိုခဲ့ပါသေးတယ်။မြန်ကန်ပြည်အောင်စုမှပြီးခဲ့တဲ့သတင်းပတ်တွင်ကိုဗစ်ကူးစက်သူဦးရေတီသာတိုးလာနေပြီးတော့နေ့စဉ်ကူးစက်မှုကဖြန်းများတသိန်းခွဲလောက်ရှိတယ်ဆိုပြီးတော့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC အကြီးအကဲကပြောပါသေးတယ်။မြန်ကန်တဝန်းကိုဗစ် -19 ရောဂါကူးစက်သူတွေရဲ့83ရာခိုင်နှုန်းဟာအိုမီကရွန်ဗီဇမျိုးကွဲကြောင့်ဖြစ်တယ်ဆိုပြီးတော့ဒေါက်တာရော်ရှဲဝယ်လန်စကီကဒီသတင်းပတ်နောက်ပိုင်းသတင်းစာရှင် ုံးမတွေမှာပြောဆိုခဲ့ပါသည်။ Australia နိုင်ငံမှာလည်းကိုဗစ်ကူးစက်မှုတကြောပြန်တိုးလာတာကြောင့် New South Wales ပြည်နယ်မှာအများသောအဆောက်အုံတွေအတွင်းမှာနှာခေါင်းဆီးမတက်မနေရအမိန့်ကိုထုတ်ပြန်ထားပါသည်။ဒီဥနိုင်ငံအလဲပိုင်းရှန်စီပြည်နယ်ရှီယန်မြို့ကြီးအတွင်းမှာကိုဗစ်ကူးစက်သူတွေတိုးလာနေတဲ့အတွက်မြို့တွင်းမြို့ပြခီးသွားလာမှုတွေတင်းကျပ်ကျပ်ပိတ်ပင်ပြီးတော့မြို့ခံလူ73သန်းကိုအပြည့်မထွက်ရပိတ်ပင်ထားပါသည်။လက်ရှိရှိပြီးသားကိုဗစ်ကာကွယ်ဆေးတွေဟာ Omicron ရော Delta ရောဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးတွေကိုကာကွယ်ဖို့အတွက်ထိရောက်မှုရှိရဲဆိုတာရှင်းရှင်းလင်းလင်းသိဖို့လိုတဲ့အကြောင်းဒေါက်တာ Titus ကသင်္ဆာရှင်တွေဘက်မှပြောဆိုခဲ့ပါသည်။ Pfizer ဆေးကုမ္ပဏီထုတ်တောက်ဆေးပြားကိုကိုဗစ်ရောဂါကူးတရမှာအရေးပေါ်သုံးစွဲဖို့ American ဆေးဝါးနဲ့အစားအစာကြီးကြပ်ရေးဌာန FDA ကခွင့်ပြုလိုက်တဲ့အကြောင်းကုမ္ပဏီကဒီနေ့ပတ်ထဲမှာကြေညာလိုက်ပါသည်။ Pfizer ကုမ္ပဏီထုတ်တောက်ဆေးကိုတခြားဆေးတမျိုးဖြစ်တဲ့ Ritonavir နဲ့တွဲဖက်ပြီးတော့သုံးစွဲတဲ့အခါမှာကျန်းမာရေးအားနည်းသူတွေအတွက်ဆေးရုံတွေကူးတရတာသေဆုံးတာတွေကိုကာကွယ်ရမှာ90ရာခိုင်နှုန်းထိရောက်မှုရှိတဲ့အကြောင်းကုမ္ပဏီကပြောပါတယ်။ COVID ရောဂါကိုအိမ်မှာပဲဆေးသောက်ပြီးတော့ကုနိုင်မဲ့ပထမဆုံးဆေးမျိုးစားကိုအသက်12နှစ်နဲ့အထက်ကျန်းမာရေးအားနည်းသူတွေအတွက်အသုံးပြုပင်ပေးလိုက်ပါတယ်။ဆေးတွေကိုတော့ American မှာဖြန့်ချိဖို့အသင့်ဖြစ်နေပြီးတော့2022မှာ Luna 120စားဆေးပတ်လည်အောင်တောက်နိုင်မဲ့ပမာဏအထိထုတ်လုပ်မှာဖြစ်တဲ့အကြောင်း Pfizer ကုမ္ပဏီကပြောပါတယ်။ဆေးတစ်ပတ်လည်စားကိုဒေါ်လာ930ကုန်ကြမှာဖြစ်ပြီးတော့ American ဆွေရကတော့ Luna 10သန်းစားကိုမှာယူထားတာဖြစ်ပါတယ်Paxlovid လို့နာမည်ပေးထားတဲ့ဆေးကတော့ COVID ရောဂါလူနာတွေ12နာရီတကြိမ်5ရက်တောင်မှဖြစ်ပါတယ်။ဆေးသောက်မဲ့သူတွေအနေနဲ့ COVID ရောဂါကူးစက်ခံရတဲ့အကြောင်းအထူးပြုချက်အထောက်အထားပြမှာပါ။ Merck ဆေးကုမ္ပဏီကလည်းအလားတူ COVID တောက်ဆေးထုတ်ဖို့ကြိုးစားနေရပါ။တောက်ဆေးရထိရောက်မှုရှိတဲ့အကြောင်းဆေးကုမ္ပဏီတွေကပြောဆိုနေပေမဲ့လည်းကာကွယ်ဆေးထိုးတာကတော့ရောဂါအနည်းကိုကာကွယ်ရမှာအကောင်းဆုံးနည်းလမ်းဖြစ်တဲ့ဆိုပြီးတော့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်။Christmas နဲ့တကူအားလဲရရသည်အစအမေရိကန်ပြည်အစို New York မြို့လမ်းမတွေပေါ်မှာရောင်စုံမီးတွေကိုအမေရိကန်သမ္မတကတော်ဟာ Michelle Obama ကိုယ်တိုင်ဦးဆောင်ပြီးတော့ဒီနေ့ပတ်ထဲမှာစတင်ထွန်းညှိအလားဆင်ခဲ့ပါတယ်။ The Fifth Avenue အသင်းကကမ္ဘာကထာလုပ်ပြီးတော့ New York လမ်းမကြီးတွေပေါ်မှာအစာဦးလမ်းစုံ900ကိုရောင်စုံမီးတွေနဲ့ထွန်းညှိခဲ့တာပါ။ Omicron မျိုးကွဲဗီဇာပြောင်း Coronavirus ကူးစက်မှုတွေကြောင့်ကန့်သတ်မှုတွေကြားကပဲ New York မြို့ဟာအားလဲရရသည်ပျော်ဝဲရွှင်ပွဲတွေကိုတည်ထားပြီးတော့ကျင်းပခဲ့ပါတယ်။ဥပမာဖောင်ဒေးရှင်းရဲ့အမျိုးသမီးငယ်တွေကိုကုညီရေးရန်မုံငွေအတွက်လေကုန်တိုင်းကြီးကဒေါ်လာတန်းပေးလူခဲ့ပါတယ်ရှင
်။တပတ်တွင်းနိုင်ငံတကာသတင်းကောင်းထုတ်ချက်မအိတန်စင်စူးစီးတင်ပြသွားတာပါ။ viewer ကဆက်လက်တန်လွှင့်နေပါတယ်။ကျွန်တော် viewer မြန်မာပိုင်းရဲ့တနင်္ဂနွေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်ကိုတော့မနေ့6နိုင်ကနေ9နိုင်အထိလိုင်းလိုမီတာ32 40 48နဲ့လိုင်းလက်မီတာ190 kHz 1595တို့အပြင် Facebook YouTube ဂျိုဒုဆလောင်းတို့ကနေလည်းဖမ်းယူကြည့်ရှုနိုင်ပါတယ်။အခုတော့စနေညအတွက်သတင်းချင်းချုပ်ကိုဥတ္တမောင်တန်းကပြောပြပါမယ်ခင်ဗျာ
ဒုတိယနေ့အဖြစ်ခီးသွွာလာခွင့်ကန့်တတ်ထားပြီပဲတခေယေရှုမွေးဖွားရာဘက်တလဟမ်မြို့မှာခရစ်မတ်ပွဲတော်ကိုဒေသခံတွေကကျင်းပခဲ့ကြပါတယ်ကိုဗစ်မဖြစ်ခင်ခရစ်မတ်နေ့ဆိုလို့ရှိရင်တမချားစာဝင်မြို့ကလေးကိုကဘာတပေါင်းကတောက်ချတဲ့ခီးတွေကပြင်းပြသုံးသန်းရှိပါတယ်ဒါပေမဲ့ဒီနေ့မှာတော့လူနည်းနည်းပဲဆင်နွှဲခဲ့ကြရတာပါမိနစ်တုန်းကတော့အင်တာနက်ကနေပဲလုတ်ခဲ့ရပါတယ်ဒီနေ့မှာတော့လမ်းတွေပေါ်မှာရွရွအတိုင်းလူတွေတိမုတ်ကခုံပွဲလှဲခဲ့ကြပါတယ်လူခဲ့တဲ့ရဲ့နည်းငယ်တွေ Omicron မျိုးကွဲဗိုင်းရပ်စ်ဟာအာရှပစိဖိတ်တိုင်းပြည်တွေမှာအလျင်မြန်ကူးစက်ခဲ့ပါတယ်တောက်ကြတဲ့အထိအိန္ဒိယနိုင်ငံမှာ Omicron ကူးစက်သူ403ယောက်ရှိပါတယ်စင်ကာပူနိုင်ငံမှာတော့265ယောက် COVID-19 ပိုးအသစ်တွေ့ခဲ့ပြီး80ယောက်က Omicron မျိုးကွဲတွေ့ခဲ့တဲ့လူတွေပါထိုင်းနိုင်ငံမှာဆိုရင်ပိုးထွေသူစုစုပေါင်း25ဦးရှိသွားပြီလို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။တရုတ်ပြည်အနောက်မြောက်ဘက်ကလူဦးရေ73သန်းရှိတဲ့ဇင်အားမြို့မှာတော့ COVID-19 ကူးပြည်တွေကူးစက်မှု85ယောက်တိရှိနေတယ်လို့စနေနေ့မှာအစိုးရကပြောကြားပါတယ်။ကဘာတပန်လေခီးတဲ့ဇင်တွေကိုဖျက်လိုက်တာကခီးဇင်အနည်းဆုံးစနေနေ့ကအထိ4500ကျော်ရှိတယ်လို့flight way internet စာမျက်နှာကဆိုပါတယ် christmas နေ့မှာဖြတ်လိုက်တာကခီးစဉ်အနည်းဆုံး2000ရှိပါတယ်ကြားပြည်တယ်မှာမျိုးသမီးနဲ့ကလေးတွေပါဝင်လူ30ကျော်အသက်ခံပြီးသူတို့ရဲ့ခန္ဓာကိုယ်တွေမိလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေမီဒီယာတွေနဲ့ဒေသခံလူခွင့်ရေးအုပ်စုတွေကိုကိုးကားပြီးတော့ writer သတင်းဌာနကပြောကြပါတယ်ထိုင်းနိုင်ငံမဲဆောက်ခရိုင်တဲကိုထွက်ပြေးလာကြတဲ့မြန်မာဒုက္ခသည်တိုင်းကိုစောင့်ရှောက်မယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဦးချကကတိပြုပြောကြားလိုက်ပါတယ်ခင်ဗျာ
စနေညတွေသတင်းချင်းချုပ်ကိုဥတ္တမောင်တန်းပြပြသွားတာပါဒ ဒီညတွေရေဒီယိုရုပ်သံအစီအစဉ်ဓာတ်ရိုက်ထုတ်လွှင့်ချက်ကတော့ဒီလောက်ပါပဲခင်ဗျာကျွန်တော်ဗီဒီယိုကထုတ်လွှင့်ခဲ့တဲ့တည်င်းဆောင်မှာဆက်သွယ်တွေ့ဆုံမိမြန်းချက်စားတဲ့ကဏ္ဍအသီးအသီးတည်င်းပတ်စင်ကဏ္ဍအသီးအသီးကို VOE website burmese.voenews.com မှာအချိန်မရွေးကြည့်ရှုနိုင်ပါတယ် VOE mobile app ကနေပြီးတော့လည်းရယူကြည့်ရှုနိုင်ပါတယ်ဒီညအစီအစဉ်တွေထုတ်လွှင့်ရမှုကအလိမ္မာပါအတမိုင်းအင်ဂျင်နီယာက Santos ဖြစ်ပြီးတော့ရုပ်သံကင်မရာကတော့ Thorsten Moore ဖြစ်ပါတယ် VOE ကိုကြည့်ရှုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ဒီရေတော်ရှင်များနဲ့တော့မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်ပေါင်းကကင်းဝေးပြီးတော့အောင်မြင်မှုရောက်ကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.